Voice of America in Burmese.
Mingalama Nekin Masha. Washington Review American Tangani. Natownase, Mila Selye, Chetabrini Menekin Season Rigo. Yamasano de Menet, Chonaigani Kunanaiti. Lainometer Naseli Lizen and Gazette. Lainometer Tia Guzerogani, Tolan Benny Babi. Jama Kimutaba. Dimenekin the name go Kuyam and Tonetu Pyotia Pibame. Putupunema, Kabatalo, Coronavirus Bo Gusa Kayaduga. Leaven, don't think Joshi Navy Pippi, Tesuaduga, don't think Niva Shinevi Lo. American Chisai John Hawkins Tegado Sitama Popia Tabare, Dioga Gusa Kayadu Amyazone, Tesumu Amyazon Pinir, American Nangam Hara, Tesuaduga, Shitang, don't down Joshi Nibavi. American being Tutia Amyazon Gusa Kanya, Russian Nangam Hara, Bodupune Mabe, Nota Gusa Kayaduga, not the town Joshi Nibian Vilo, Russia Tawan Shiduriga, the Rin Topia Mare. New Zealand at Tainang and Rimaro. Tika Yoga Sayan Kanta Chetri, Nota, Short Chapi would drop Pinsen anybody. Potopuni Gale, Nota a Gusa Kandu Tamatuya Wahu. Long Andre Pianpi, Pongwen, Sabi Navy Pipime, Aliensalo Pumpe, and the Yoga Gusa Mupianpi, Tolame, and the Ashini Relu, Jamaita Wingandriga, three penny barin. Jamini Nangama, Kondu Mineza Kitrima, Tashire, Kuruna Paris Kayoga Sayan Sassimurigo. Sheila Lelama, Jasimo Losan Romelo, Jamni Pire, Winji, Hoss, Sio Vaga, Bodopuni, Mabiovari, Jamni Nangan in a Juna Lelama, Uropa Tatua, Lilla Swa, Dolagun, Pibu Tamatara, Pippi, Piente, Luxembourg, Switzerland, Austria, Nangan, Sassanid, Neza Kedrigo, Seninima, Pulin Pima, Pijan, Pire, Winjiga, the end of Drigo, Biovari, Dilu Season Tara, Corona Paris Book, Gusa Camu, no. Jobamu Sepi Shimshiwa Mudibi, a pianeshina dedule, Wunji, Sio Vaga, Biobari. Tidrin Patema, Inijan Nangandrinet, Nanangan Sunu Murigani, Kayoga Sanya Tamachetri, Pisho Pi Sanya, the Botuni Mure Yaga Lule Biobari, American Russia Rudu, EU Europa, Tamaga, Apo in Nangandrim Hode, Nangandrigo, Kay Dona Gunne, Patapi, Juna Sangaya Niti, Kanta Tauma, Pijaune Biobari. Coronavirus Jogapo, Ukusa Kama, Chongija, Jagabe, Badae Gan Shindu, Iranangada, Yavang Miazaha, Muslim Dre, Ramadan Ubulama, Whoop you suit down Bodra, Kitakana, Ponet Bitare, Believe with Jongrigo, Potubuniga, Toy of Jabare, the Iramu and now Peka, Believe Maro, Tamatare, Niari Mada, Timepe, Lujin Kakawa, Niaman, Nunjaja Dugo, Laina Jadalu, Nakam Sirigo, Tata Jaraba, no so your Kaling area, Bowen, Midazu like Layab Dale, Driabare. Tamano Mohammed Kuram Chansago, Topo, Pure Charging, Jizu, Be Tempare, Ramadan Ubola, Dren, Aminia Song Champion, Tamatare Chima, Baleo Layoquin, Nanai Pump, Betara Pipari, A She Levante Dama, Corona Paris Kayoga, Gusa Pianamu, Teko, Sowa Lazinga Sabi, Dioga Gusamu, and the Tenchopo, Yuebi, Iranga, Much Laga Sabi, Baleo Jangrin, Badai Tonyani Arigo, Betara Pipari. American Nangan Chai Wenji Mike Pompeo Net, Israel Wenji Joe, Benjamin Nantaya Huruha, Boduuniga, Jerusalem Matri Sompi, Think by Tari and Nopakan Tita, the Chu, a year will soon get Jabari. Tavime D. Sunu Buema, and Nopakan Tita, down by my Pipore, Petipakan, but the Dara Mabawa. Israel Palestine, Petipakadre, Trump a soap way, Ninja is saying a soap you jet time, she said be low song and look at you yen, Wenji Pompeoga, DK Sadre, Losari, Jenny Zepsi the Lu. She said, Lopole, Luan, Ire, Lupio Bari. Through no Udrisomu, a Pimaro, American Nanganjai, Punjitana, Pioguia, Morgan or Digaska, Gonsa no Uha, Neshi, Corona Paris, Kayoga, Piatana, Sayaguyo, Tidare, Ira, Chinchamu, and Yaguwa, Sunu Kejajane, Ta Israel Longjoin, a Patapi, American Becca, Kanga, Mama Jetti, John Piata, Kere, Lupio Bari. Wenji Bombioha, Israel Gani, Piambi, Matra Quagan, Nantaya, Hune, Sua de Puma, Pudre, Gonsaone, Penny Gans Nayo, A sua de puen nangenjai wunji pilare, gebi eskanazi rogo, Jerusalem abe, drisong gebare.
UE American them, and a pet yamavada season ago, and a town I gane conanaiti. I know me dan as a lay, kilohats, dignit ditonia. I know me da lazy, kilohats, conle ditonia. I know me dan as a dick, kilohats, nashit kongane. Kilohertz 1.5 kHz
ကျွန်တော်ရမ်းမတော်မှာသတင်းတွေကိုဆက်လက်ညင်ညာပေးသွားပါမယ်။မြန်မာနိုင်ငံအတွင်းကလူခွေရဲ့အခြေအနေတွေတိုးတက်လာစေဖို့အရေးဆောင်ရွက်ပေးဖို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကိုတိုက်တွန်းတောင်းဆိုထားတဲ့အိတ်ဖွင့်ပေးစာတစ်စောင်ကိုနိုင်ငံတကာလူခွေရေးအဖွဲ့64ကိုကပူးတွဲထုတ်ပြန်ခဲ့ပါတယ်။မေလ17ရက်နေ့ရက်စွဲနဲ့အဲ့ဒီအိတ်ဖွင့်ပေးစာမှာမြန်မာအစိုးရနဲ့မြန်မာစစ်တပ်ကနိုင်ငံသားနဲ့လူနည်းစုဘာသာဝင်တွေရဲ့အခွင့်အရေးကိုချိုးဖောက်နေတာရက်ဆိုင်သောအမေရိကန်အစိုးရအနေနဲ့တန်တမာရေးအရဖိအားပေးရမယ်လို့ပါရှိပြီးအမေရိကန်ဂျူးအခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ American Jewish World Service ကလူခွေရဲ့အဖွဲ64ဘွဲ့ကိုစာထုတ်ပြန်ခဲ့တာပါ။မြန်မာအစိုးရကမီဒီယာတွေအပေါ်ထိုးနဲ့တိုက်ခိုက်နေမှုနဲ့အင်တာနက်ဖြတ်တောက်ပြီးတိုင်းရင်းသားနဲ့လူနည်းစုဘာသာဝင်တွေအကြားသတင်းချဲ့လက်စီးစစ်မှုကိုပိတ်ဆို့တာတွေအပါအဝင်ပြီးခဲ့တဲ့သတင်းပတ်တွေနဲ့အရက်သားတွေအပေါ်တိုက်ခိုက်မှုတွေအတွက်စိုးရိမ်ပူပန်မှုတွေလို့လည်းပါရှိပါရတယ်။ COVID-19 ကပ်ရောဂါဆန္ဒကိရိယာတွေ၊ကျန်းမာရေးဝန်ဆောင်မှုနဲ့လူသားချင်းစာနာမှုအထောက်အပံ့တွေတိုင်းရင်းသားတွေနဲ့လူနည်းစုဘာသာဝင်တွေအပါအဝင်လူတိုင်းစီကိုရောက်ဖို့မြန်မာအစိုးရကဆောင်ရွက်ပေးဖို့လည်းတောင်းဆိုထားပါရတယ်။ဒါအပြင်ကုလသမဂ္ဂတွင်ဝန်ကြီးအန်တိုနီကူတာရဲစီရဲ့မြစ်တာရက်ခံချက်နဲ့အညီမြန်မာနိုင်ငံအတွင်းအဖြစ်ခက်ရက်စဲကြဖို့ကိုအဓိကတောင်းဆိုထားပြီးမြန်မာအစိုးရကသတင်းသမားတွေကိုတိုက်ခိုက်နေမှုနဲ့အင်တာနက်လိုင်းတွေပိတ်ပင်ထားတာကိုရက်ဆိုင်ပေးဖို့တောင်းဆိုထားပါရခင်ဗျာ။မြန်မာအာရဘိုင်းတွေအနေနဲ့ Jerusalem သတင်း website editor ခိုင်မြတ်ကျော်ကိုတရားစွဲဆိုထားတာကိုရုတ်သိမ်းပေးဖို့နဲ့ရခိုင်နဲ့တကိုင်အဖွဲ့အေးသတင်းတွေကိုရေးသားတင်ပြနေတဲ့သတင်းတောက်တွေကိုချိတ်ချောက်နေတာတွေကိုရက်ဆိုင်ဖို့သတင်းသမားများအကာအကွယ်ပေးရေးကော်မတီ CPJ ကမနေ့ဗုဒ္ဓနေ့ကတောင်းဆိုလိုက်ပါတယ်။မလကုံ32ရက်နေ့ကအက်ဒီတာခိုင်မြတ်ကျော်ကိုအေးအဖွဲ့ပြောခွင့်ရခိုင်ဒုက္ခနဲ့ဆက်သွယ်အင်တာဗျူးလုပ်ခဲ့တာကြောင့်အချက်ပြမှုတက်ဖြစ်ရေးဥပဒေနဲ့စစ်တွေမျိုးရဲတပ်ဖွဲ့ကတရားစွဲဆိုခဲ့ပါတယ်။သူ့ရဲ့သတင်းဌာနကိုလည်းရဲတပ်ဖွဲ့ကစီးနင်းဝင်ရောက်ခဲ့ပြီးဝန်ထမ်း3ဦးကိုစစ်ဆေးမေးမြန်းဖို့ခေတ္တထိန်းသိမ်းခဲ့တာကို CPJ ကသတင်းရရှိကြောင်းနဲ့အဲ့ဒီနောက်အက်ဒီတာခိုင်မြတ်ကျော်ရှောင်ပုံးနေခဲ့ရကြောင်းသတင်းသမားတဦးကိုကိုးကားပြီး CPJ ကပြောပါတယ်။အကြံဖက်ဥပဒေတွေနဲ့သူ့ဖို့တရားဆွဲထားတာကိုချက်ချင်းယူသိမ်းသင့်ကြောင်းနဲ့သတင်းသမားတွေကိုအကြံဖက်သမားအဖြစ်မသတ်မှတ်ပဲမြန်မာနိုင်ငံကပြည်ပကဖြစ်ပွားရာနေရာတွေမှာသတင်းယူဖို့ခွင့်ပြုရမှာဖြစ်ကြောင်း CPJ အရှိတော်အရှာဒေတာကိုစလဲရှောင်းခရစ်ပင်ကပြောပါရယ်မလ31ရက်နေ့တနေ့တည်းမှာပဲမြန်မာအရင်ပိုင်းကအလားတူစွဲချက်နဲ့ Voice of Myanmar Editor ကိုနေလင်းကိုအေးပြောခွင့်ရခိုင်ဒုက္ခနဲ့အင်တာဗျူးကိုထုတ်ဝေခဲ့မှုအတွက်တရားစွဲဆိုခဲ့ပေမဲ့အေပိလာ10ရက်နေ့မှာတော့ပြန်လွှတ်ပေးခဲ့တယ်လို့ရိုက်တာသတင်းတရမှာဖော်ပြထားပါရခင်ဗျာနှစ်စဉ်ဇွန်လမှာဒေါက်ရှာကျွန်းအခြေဆိုင်စကားမှာပြုလုပ်နေကြစီးရေးလေ့ကျင့်မှုကိုအစီအစဉ်တိုင်းလှုပ်ဆောင်သွားမယ်လို့ထိုင်ဝမ်ကန့်ချီဆောင်တပ်ကမေလ12ရက်နေ့ကကြေညာပါတယ်။ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာန MND ကကြီးကြပ်ကုတ်ခဲ့မဲ့ဒီစီးရေးလေ့ကျင့်မှုကဒေါက်ရှာကျွန်းဘော်ကနေနေရာယူပြီးမော်တာတွေနဲ့ဆက်တနက်ကြီးတွေကိုတကယ်ကြီးအစ်စ်တွေနဲ့စမ်းသပ်ပစ်ခတ်မှာဖြစ်ပြီးပြစ်မှတ်ကိုတိတိကျကျပစ်ခတ်နိုင်သလားဆိုတာကိုစစ်ဆေးဖို့ရည်ရွယ်တယ်လို့ဆိုပါတယ်။အလားတူပဲတရုတ်ပြည်သူ့လူမျိုးရေးတပ်မတော် PLA ကလည်းထိုင်ဝမ်အုပ်ချုပ်တဲ့ဒေါက်ရှာကျွန်းကိုကျူးကျော်သိမ်းပိုက်တဲ့ပုံတံတန်းနဲ့လာမယ့်ဩဂုတ်လအတွင်းတောင်တရုတ်ပင်လယ်မှာကြီးမားတဲ့စီးရေးလေ့ကျင့်မှုကြီးတစ်ခုလုပ်ဖို့ပြင်ဆင်နေကြောင်းလည်းတရုတ်နာနေကသတင်းတွေထွက်ပေါ်လာပါတယ်။အဲ့ဒီစီးရေးလေ့ကျင့်မှုကြီးကိုတရုတ်တောင်ပိုင်းစစ်မြေပြင်ဌာနချုပ်ကကြီးကြပ်ကွက်ကွဲသွားမှာဖြစ်ပြီးလေတင်သင်္ဘောတွေ၊ရှက်ပြေးရင်တွေ၊ရာယာရင်တွေနဲ့ရေရင်တွေလည်းပါဝါမှာဖြစ်ပါတယ်။ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရရှင်ရွှေဝမ်ကတော့ကျွန်းပတ်ဝန်းကျင်အနားကတရုတ်ပြည်သူ့လူမျိုးရေးတပ်ရဲ့လှုပ်ရှားမှုတိုင်းကိုခြေအခံစောင့်ကြည့်ဖို့ထိုင်ဝမ်စစ်တပ်ရဲ့ဥတွေထောက်လိုက်ရတဲ့စောင့်ကြည့်ရေးဗျူဟာဌာနကိုတက်ဆွဲချထားတယ်လို့ပြောပါတယ်။တချိန်တည်းမှာပဲထိုင်ဝမ်ရေလဲကြတဲ့လိုအပ်တဲ့မှမှုတွေမြင့်တက်မလာစေရေးအတွက်တရုတ်ကွန်မြူနစ်ပါတီအနေနဲ့မှားယွင်းတွက်ချက်တာတွေမလုပ်မိဖို့ကိုလည်းထိုင်ဝမ်ရဲ့တရုတ်ပြည်မှရေးရဝန်ကြီးဌာနကသတိပေးထားပါတယ်။အကြသေးခင်ကပဲတောင်တရုတ်ပင်လယ်တွေတရုတ်နိုင်ငံရဲ့စီးရေးလှုပ်ရှားမှုတွေပိုပြီးတိုးချဲ့လာတာကိုတွေ့နေရပါတယ်ခင်ဗျာ။ထိုင်ဝမ်ကိုဆက်လက်နိုင်မယောင်ချဖို့တရုတ်ရဲ့သတိပေးချက်ကိုပြည်ထောင်နိုင်ငံကဗိုလ်တုံးတွေကလက်မခံဘဲပယ်ချလိုက်ပါတယ်။အရင်ချုပ်ဆိုထားတဲ့စာချုပ်တွေအရထိုင်ဝမ်ကိုလက်နက်တွေရောင်းချတာဖြစ်ပြီးတရုတ်အနေနဲ့ COVID-19 ကပ်ရောဂါတိုက်ဖျက်ရေးကိစ္စကိုသာအယုံဆိုင်တင်တယ်လို့လည်းပြည်ထောင်နိုင်ငံကပြောလိုက်ပါတယ်။လွန်ခဲ့တဲ့30ကထိုင်ဝမ်ကပြည်ထောင်နိုင်ငံစီကနေဝယ်ယူထားတဲ့စီးရင်အုပ်စုကိုအစ်မြင့်နေဖို့အတွက်လိုအပ်တဲ့စစ်လက်နက်ပစ္စည်းတွေကိုဝယ်ယူဖို့စီစဉ်နေတာပါ။ထိုင်ဝမ်ကိုလက်နက်ပစ္စည်းရောင်းချမှုတွေနဲ့ပတ်သက်ရင်တရုတ်နိုင်ငံကလက်မခံဘဲလို့မဆိုင်မတော်တုံ့ပြန်လေးရှိပါတယ်။ထိုင်ဝမ်ဟာတရုတ်နိုင်ငံရဲ့အစိပ်ပိုင်းဖြစ်လို့တရုတ်နိုင်ငံနဲ့တန်တမာဆက်ဆံရေးရှိတဲ့နိုင်ငံအားလုံးဒီအချက်ကိုလက်ခံရမယ်လို့လည်းတရုတ်ဘက်ကပြောပါတယ်။ပြင်သစ်ကတော့1994ခုနှစ်တုန်းကတရုတ်နိုင်ငံနဲ့သဘောတူထားတဲ့အတိုင်းတရုတ်တနိုင်ငံနဲ့မူဝါဒကိုလက်ခံထားပေမဲ့တရုတ်နဲ့ထိုင်ဝမ်တို့အကြားနှစ်ဖက်ဆွေးနွေးပွဲတွေဆက်လုပ်ဖို့ကိုတိုက်တွန်းလိုက်ပါတယ်။ပြည်ထောင်အနေနဲ့ထိုင်ဝမ်နဲ့ချုပ်ဆိုထားတဲ့စာချုပ်ပါဂရီကဝတ်တွေကိုလိုက်နာသွားမှာဖြစ်ကြောင်းနဲ့အခုလိုကမ္ဘာကယောဂါကြာရောက်နေတဲ့အချိန်မှာယောဂါတိုက်ဖြတ်ရေးကိုအလေးထားဆောင်ရွက်ဖို့လိုကြောင်းပြည်ထောင်နိုင်ငံကြီးဝန်ကြီးဌာနရဲ့ကြေညာချက်မှာပါရှိပါရခင်ဗျာ ချက်သားပရင်းနေ့မနေ့နောက်ဆုံးရသတင်းတွေနားဆင်အပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးနဲ့ပတ်သက်ပြီးကချင်ပြည်နယ်အစိုးရအဖွဲ့နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့အတူပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့တဲ့သတင်းကိုတင်ပြပါမယ်ကျွန်တော်မိုးစောပါCOVID-19 ရောဂါတိုက်ဖျက်ရေးအတွက်ကချင်ပြည်နယ်အစိုးရအဖွဲ့ကလူမှုရေးဝန်ကြီးဦးနေဝင်ဦးဆောင်တဲ့အဖွဲ့နဲ့ KIO ဘက်ကဦးစွန်လော့ဂန်တို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာဝိုင်းမော်မြို့နယ်နမ်ဆန်ရံအနီးကမိုင်းဆက်ပါမှာဒီကနေ့မနက်9နာရီခွဲကနေညနေ2နာရီထိတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာအဓိကဆွေးနွေးတဲ့အချက်တွေကိုကချင်ပြည်နယ်အစိုးရအဖွဲ့လူမှုရေးဝန်ကြီးဦးနေဝင်ကအခုလိုပြောပါတယ်
။ဒီကရရှိတဲ့သဘောတူညီချက်ကတော့အဲ့ဒီမှာကျွန်တော်ကရှိရဆိုပို့တွဲလို့ရှိလို့ရှိရင်ဒီဘက်မှာအလားစင်နေတယ်အခုကုတာဘုကိစ္စအားလေဒီလိုအဲ့ဒါတွေပူပေါင်းဆောင်ရဖို့ပေါ့နော်ပြီးမှတစ်ဖက်မှာလည်းပဲကျွန်တော်တို့အဲကျန်းမာရေးဆောက်ရှောက်မှုတွေကိုကျွန်တော်တို့လည်းအစိုးရဖွဲ့သူတို့နဲ့ဘယ်လိုပူပေါင်းမှုတွေမှာဆောင်ရွက်မလဲဆိုတော့ကျွန်တော်တို့ကိစ္စဆွေးနွေးကြရင်ဖြစ်ပါလိမ့်မယ်
အစိုးရဘက်ကမြန်မာနိုင်ငံအတွင်းကပြည်သူတွေကို COVID-19 ရောဂါနဲ့ပတ်သက်လို့တဦးတယောက်မှကြံရှိမနေစေရေးဆိုတဲ့မူဝါဒကိုအဓိကထားဆောင်ရွက်နေတာဖြစ်တယ်လို့လည်းပြောပါတယ်။ဒီသတင်းနဲ့ပတ်သက်လို့ KIO ဘက်ကစစ်တွေခဲ့ပေမဲ့တာဝန်ရှိသူတွေပြန်မြောက်သေးတာကြောင့်မင်းမြန်းနိုင်တာမရှိခဲ့ပါဘူး။ဒီကနေ့အစည်းအဝေးကိုပါဝင်တက်ရောက်ခဲ့တဲ့မြကြီးနားအခြေစိုက် CCRC ခေါ်COVID-19 Concern and Response Committee ကအဖွဲ့ဝင်တူဦးဖြစ်တဲ့ဦးအကူခင်က KIO ဘက်ကအမြင်သဘောထားနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။အာသူတို့ကတော့ကောင်းတဲ့သဘောတွေကိုပြောပါတယ်။ဒီကတော့ဒီလိုဒီ COVID-19 ဒီလိုကရောဂါလိုမျိုးမှာတော့မပူပေါင်းနိုင်ရင်တော့တခြားကိစ္စတွေမှာဘယ်လိုမှပူပေါင်းဖို့ဖြစ်နိုင်ဘူးဆိုတဲ့သဘောမျိုးပေါ့နော်။တော်ဒီလိုဟာမျိုးတော့ပူပေါင်းသိမှာလေပူပေါင်းပြီးရှေ့ရေးတော့လေရှေ့မှာလဲတခြားကိစ္စအရေးရတွေမှာလဲပူပေါင်းသွားနိုင်ပူကောင်းနေဆိုတော့အမြင်သဘောထားမျိုးတော့သူတို့ဘက်ကပြောပါတယ
်ဒီနေ့ဆွေးနွေးလို့ရရှိတဲ့အချက်တွေကိုတော့ဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့ COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးနဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းပူပေါင်းရေးကော်မတီကိုတင်ပြသွားမှာဖြစ်ပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းပူးပေါင်းရေးကော်မတီဟာ AB က28ရက်နေ့မှာစတင်ဖွဲ့စည်းခဲ့ပြီး28ရက်နေ့မှာ COVID-19 ရောဂါတိုက်ဖျက်ရေးအတွက်ပူးပေါင်းဆောင်ရွက်ဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့18ဖွဲ့ထံကိုအကြောင်းကြားစာပေးပို့ခဲ့ပါတယ်။လောလောဆယ်မှာတော့ဒီကော်မတီဟာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့နဲ့ဆွေးနွေးထားတယ်လို့ကရင်မျိုးသားစည်းရုံး KNU မွန်ပြည်ပါတီတို့နဲ့လည်းတဖွဲ့ချင်းစီနဲ့ online ကနေတစင်ဆွေးနွေးထားပြီးဖြစ်ပါတယ်။ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
တရုတ်မြန်မာမျိုးစပ်ကုံသွေးရေးမှာပို့ကုံနဲ့တွင်းကုံပမာဏကွာခြားပြီးဒီလိုကုံသွေးရေးမကြီးမျှတာရဲ့ကြောင့်မြန်မာကုံသွေးရေးဘက်ကညံ့လာနေရဆိုတဲ့သတင်းကိုတင်ဆက်ပေးပါပါ။ကျွန်တော်ကတော့ဇော်ထက်ပါ။တရုတ်နယ်စပ်ကုံသွေးရေးမှာမြန်မာဘက်ကပို့ကုံတံမိုးဟာမနစ်ကတည်းရောချသွားပြီးတွင်းကုံမှာတော့ပုံများလာပါတယ်။အထူးသဖြင့်တရုတ်မြန်မာနယ်စပ်ကုံသွေးရေးမှာအတားအဆီးအကန့်အသတ်တွေရှိနေဦးမယ်ဆိုရင်မြန်မာပို့ကုံတွေအတွက်အခက်အခဲဖြစ်နေဦးမယ်လို့မြန်မာကုံသွေးရေးကညှိတွားကြပါတယ်။မြန်မာတရုတ်ကုန်သွယ်ရေးမှာအရင်ရှိပြီးသားကုန်သွယ်မှုအတားအဆီးတွေအပြင် COVID-19 ကြောင့်ဖြစ်လာတဲ့အတားအဆီးအသစ်တွေကထပ်ပိုလာတာပါဒါကိုဖြေရှင်းနိုင်ဖို့နှစ်နိုင်ငံထိပ်ပိုင်းခေါင်းဆောင်တွေညှိနှိုင်းဖို့လိုတယ်လို့မူဆယ်သတိဝလံကုန်စည်တိုင်းဒူဥက္ကဋ္ဌဆိုင်းခင်မောင်ကပြောပါတယ် COVID-19 အကြောင်းပြပြီးကုန်သွယ်ရေးအတားအဆီးတွေတရုတ်အစိုးရကဖန်တီးနေတဲ့အပေါ်မှာလည်းသူကလေးထားပြောခဲ့တာပါ
အခု COVID-19 ရောဂါလေထားနဲ့အခုပြပေါ်နေတဲ့ဒါစိကန်တမှုကပို့တာလူမဝင်ရအောင်နောက်ပြီးတော့ဟိုဟာဆရာမဝင်လမ်းကြောင်းကနေသွားတာကိုမရတော့ဘူးပုံမှန်မှုကိန်းကဏ္ဍတော့ဒါပို့ပြီးရောကြလာတဲ့နဲ့လာနိုင်တဲ့အလားလာတော့ရှိတော့ခဲဒီသေးပုံမှန်ရေးလမ်းကြောင်းမှာဒီအိမ်မကြီးများမှုရှိနေရင်တော့ဒါကတော့အမြဲတမ်းကျွန်တော်ဆုံးရှုံးနေတာမျိုးနဲ့ဆုံးတွေ့ရနေရတယ
်တရုတ်ပြည်တွင်းမှာလည်းသူတို့အစိုးရရဲ့ကုန်သွယ်ရေးအတားအဆီးအကန့်အသတ်ယောဂါတာစီအကန့်အသတ်ကြောင့်တရုတ်ကုန်သွယ်ရေးကမြန်မာကုန်သွယ်ကိုဝယ်ယူရတဲ့အခါမှာခက်ခဲရှိပါတယ်။ဒါကြောင့်ကုန်သွယ်မှုမှာအခုနှစ်မှာတော့ပြည်ခဲ့တဲ့မနှစ်ကတည်းကဒေါ်လာတန်း30လောက်မြန်မာဘက်ကရောကျသွားကြောင်းမြန်မာကုန်သွယ်မှုမြင့်တင်ရေးညွှန်ကြားရေးမှူးဦးမျိုးသူကပြောပါတယ်
။အနေနဲ့မှာတော့သူ့ကုန်ပိုင်းမှာတော့တန်း30လောက်ရောတယ်။ဒီခုနှစ်လောက်ဒီမရှင်ပြီးမဲ့ဆိုဒေါ်လာမှုကဘာပဲဆိုတော့အထိုင်းရောက်တော့ကန့်သတ်နေကြသေးတာပဲ။အရင်တော့လို့နေကျေယူကဖရားရီမလာအောင်ပြုံးထဲမှာပြန်တင်ပို့တဲ့အခါမှာအခက်အခဲကြီးရှိတော့သူကလည်းဈေးကိုအများကြီးမပေးနိုင်ဘူးရှော့ပြီးတဲ့ခါကျကျွန်တော်တို့ကလည်းရတာဈေးကညော့ရတာ
တရုတ်ယူနန်ပြည်နယ်နဲ့ထိစပ်နေတဲ့မူဆယ်နေဆက်ကုံသွယ်ရေးဟာနေဆက်ကုံသွယ်မှုမှာပမာဏအများဆုံးဖြစ်ပါတယ်။နေဆက်ကုံသွယ်ရေးအပြန်အလှန်ကုံသွယ်မှုပမာဏကနေဆက်စက္ကန့်18ခုမှာ9လအတွင်းအမေရိကန်ဒေါ်လာတန်6,900ကျော်ရှိပြီးမူဆယ်တစ်ခုတည်းကဒေါ်လာတန်ပေါင်း1,800ကျော်ရှိရလို့မြန်မာကုံသွယ်ရေးဌာနစစ်တမ်းမှဖော်ပြထားပါတယ်။နေဆက်ကုံသွယ်ရေးစက္ကန့်ကကုံသွယ်ရေးကတော့ပို့ကုန်သွင်းကုန်တန်ဖိုးကွာဟမှုနည်းအောင်နှစ်နိုင်ငံညှိနှိုင်းမှုလိုကြောင်းလည်းပြောပါတယ်။ကျွန်တော်ဇော်ထက်ပါရန်ကုန်ကနေပြပို့ထားတာဖြစ်ပါတယ်
။အခုဆက်ပြီးတော့ COVID-19 ကာယောဂါနဲ့ဆက်ဆက်ပြီးစိတ်ကျန်းမာရေးအတွက်ဆက်ယောဂအထူးကုဆရာဝန်ကြီးနဲ့မေးမြန်းထားတာကိုကျွန်မဆုမျက်မောင်ကတင်ပြပါမယ်။ COVID-19 ယောဂါကြောင့်စိုးရိမ်ကြောင်ကြောင်မှုဖြစ်တာဟာတာမန်ဖြစ်လိရှိတဲ့အတွက်လူတိုင်းမှာရှိတဲ့ခန္ဓာရည်စွမ်းအားကိုပိုကောက်အောင်လုပ်ပြီးတော့စိုးရိမ်မှုတွေကိုကျော်လွှားနိုင်တယ်လို့ရန်ကုန်ဆေးသက္ကသိုလ်တင့်နဲ့နှစ်ကဂုံလူဆောင်ပါမောက်ခဖြစ်တဲ့ဩစတြေးလျနိုင်ငံဆစ်ဒနီမြို့ကဆေးယောဂဆရာအထူးကုဆရာဝန်ကြီးဒေါက်တာရေမန်တင့်ဝေကပြောပါတယ်။ COVID-19 ကြောင့်စိတ်ကျန်းမာရေးမထိခိုက်အောင်ဘလို့စိတ်ထားသင့်လဲဆိုတာကိုဒေါက်တာရေမန်တင့်ဝေနဲ့မေးမြန်းထားပါတယ်ရှင်
။ဟိုအကြမ်းကြီးအပြည့်ပြောမယ်ဆိုတော့လူတွေကစိုးရိမ်တာတို့ကြောက်ကြတာတို့အဲ့ဒါတို့ရှိတယ်ပေါ့။ဒါပေမဲ့လည်းပဲဟိုကျွန်တော်ဆေးယောဂအထူးကုဆရာဝန်နေတော့လည်းကောင်းတယ်လို့ disaster psychiatry ပေါ့လေဘေးဥပကျောက်တဲ့လူတွေမှာဖြစ်တဲ့စိတ်ယောဂနဲ့ပတ်သက်တဲ့အထူးစိတ်ဝင်စားတဲ့လူတယောက်တွေနဲ့ပေါ့နော် psychiatry တယောက်တွေနဲ့ပြောရမယ်ဆိုလို့ရှိရင်တော့သူတို့စိတ်ဥပံကြောက်ကြမှုရှိတာဟာတာမန်အများအားဖြင့်တော့တာမန်လို့ပဲယူဆရပေါ့နော်ဘာလို့လဲဆိုတော့ဒါဟိုကျွန်တော်လူတာတွေလည်းကျွန်တော်ပြောပါတယ်ဒါတိုင်မှုဖြစ်တယ်ဆိုလို့ရှိရင်သူတယောက်နဲ့ဖြစ်တာမဟုတ်ဘူးအများနဲ့ဖြစ်နေတာပေါ့လေဒါ fear response လို့ခေါ်တာပေါ့fear of response ราကကြောက်ကြပေါ်တာဆိုရင်ပေါ်တာပေါ့အဲ့အဲ့လိုကြောက်ကြမှုတွေရှိပါဆိုရင်မှုရှိပါသူကစီကံလိုက်နာမှာတို့ဒီယောဂအကြောင်းပူစီကျင်တာတို့ယောဂနဲ့ပတ်သက်ဘယ်လိုကာကွယ်ရမလဲဘယ်လိုဆောင်ရှောက်ရမလဲဘယ်လိုကျူးထော်မလဲဆိုတာမျိုးတွေသိပြီးတော့သူကမိမိကိုလည်းကာကွယ်မယ်ကိုပြီးသားစီကိုတခြားလူကိုကာကွယ်ပေးတဲ့အနေထားရှိတာပေါ့အဲ့လိုသာမကြောက်ကြဘူးဆိုလို့ရှိရင်လည်းပဲသူကအစုထိုးဖြစ်တဲ့လူတွေအများကြီးရှိတယ်ပေါ့နော်အဲ့တော့တာမန်အပြည့်ပြောမယ်ဆိုဒီလိုဟာမှ response ကဟုတ်ပါမှန် reaction ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အဲ့ဒါကိုဟိုအင်္ဂလိပ်စကားနဲ့ပြောမှဆိုတော့ pathologize ဘယ်လိုရှိမှာပေါ့နော်ယောဂါကြီးလို့ကျွန်တော်တို့ကမပြောချင်ဘူးလူမှာခန္ဓာကြီးစွမ်းအားဆိုရှိပါတယ် resilience ဆိုရှိပါတယ်အဲ့တော့ကိုယ်မှာရှိတဲ့ resilience ကိုပြောထောင်ခြင်းအားဖြင့်ကိုယ်မှာရှိတဲ့ strength ကိုတိုးတက်မှုရှိအောင်လုပ်ခြင်းအားဖြင့်ကိုယ်မှာရှိတဲ့ coping strategy ကိုကိုယ်ပိုပြီးကောင်းအောင်လုပ်ခြင်းအားဖြင့်အဲ့အခြေအနေအခက်အခဲတွေကြော်ဟောနိုင်ပါတယ်ဒါပေမဲ့အဲ့လိုဖြစ်တဲ့အချိန်မှာပဲငကိုယ်ရဲ့ကိုယ်ကတက်ဆန်ရှိတဲ့လူတို့စိတ်ကြမ်းမာရေးချိုးတဲ့လူတို့အသက်အရွယ်ကြီးတဲ့လူတို့အဲ့ဒီမှာသူဆိုးရိမ်စိတ်ကပိုကဲပြီးတော့လွန်ခဲ့တဲ့အမျိုးတွေဖြစ်တတ်တယ်ခင်ဗျအဲ့လိုမျိုးဆိုတော့ဒီမှာစိတ်ကြယောဂါဆိုတာလည်းဖြစ်နိုင်တယ်နောက်တစ်ခါကျတော့ဒီ anxiety ဆိုတာဟိုဆိုးရိမ်ပူပန်တဲ့ယောဂါအဲနောက်ပြီးတော့ panic disorder ဆိုတာကဆိုးရိမ်ပူပန်မှုလွန်ခဲ့တဲ့ယောဂါအဲ့လိုမျိုးတွေဖြစ်နိုင်တယ်လူကမအိပ်နိုင်မစနိုင်ဖြစ်တာပဲဖြစ်တယ်ဖြစ်နိုင်တယ်တခါဟိုစိတ်တအားဖြင့်ကျဆင်းသွားတာအညစ်ကြီးသွားတာတလည်းဖြစ်နေတယ်ပေါ့လေ
နောက်တစ်ခုမေးချင်တာတော့ဗောနော်အခုလိုကာလမျိုးမှာဒီအိမ်ထဲကအိမ်ပြင်မထွက်ရကန့်သက်ချက်တွေကြောင့်မလို့အိမ်တွင်အကျန်းဖက်မှုတွေပိုများလာတယ်ဆိုပြီးတော့ကုလသမဂ္ဂကလည်းတတိပေးထားတာရှိပါတယ်အဲ့တော့အကျန်းဖက်တတ်တဲ့သူနဲ့အတူရှိနေတဲ့သူမျိုးတွေကိုရောဆရာတို့အနေနဲ့ဘယ်လိုမျိုးအကျန်းပေးချင်ပါလဲရှင
်အကျန်းဖက်တဲ့လူတွေကတော့သူငကိုရဲကလည်းကျန်းတဲ့သူဖြစ်ချင်းလည်းဖြစ်မယ်ဒါမှမဟုတ်သူကိုယ်နဲ့စိတ်ဖြည့်စည်းလို့ပေါက်ကွဲလာလို့သူကသူမထိန်းနဲ့လို့ဒီအချိန်မှာဟိုကျန်းတာဖြစ်ရင်ဖြစ်မယ်ဒါမှမဟုတ်သူမှာအခန်းယောဂခံရှိလို့လည်းဖြစ်ရင်ဖြစ်မယ်။စိတ်နဲ့ပတ်သက်တဲ့ယောဂမျိုးတစ်ခုရှိတယ်။ဒါပေမဲ့စိတ်ပြည့်စုံကြံကြောက်သူကအဲ့ဒါကိုပောက်ွဲတဲ့အနေနဲ့သူကမှတော့မူယောဂပေါ့လေ။အဲ့ဒါကိုရှိတယ်။ဘလို့ပဲဘာကြောင့်ကြောင့်ပဲသူဖြစ်ဖြစ်ဒီကဟိုအကျန့်ဖြစ်ကိုခံစားတဲ့သူကတော့ trauma ရောက်စိတ်ထိုင်ရပေါ့တာပေါ့လေ။စိတ်ထိုင်ရတဲ့လူအနေနဲ့ကတော့သူ့ကိုကျွန်တော်ကဖေးမဆော့ချော်ပေးဖို့လိုတယ်။သူကအဲ့လူကလည်းသူ့ရဲ့ဥမာဟိုပြုံးပြဖြစ်မယ်နော်အခုသူဖြစ်တဲ့တက်လူတွေဖြစ်ဖြစ်မယ်အဲ့တော့သူ့အနေနဲ့ကတော့နံပါတ်1ကတော့နားလည်မှုရှိရပဲဥစားကဒီအကျန်းဖြစ်မှုကဘယ်ကလာလဲပေါ့နော်အဲ့တော့နံပါတ်1ကတော့ကျွန်တော်တို့အနေနဲ့အကျန်းပေးချင်တာတော့အကျန်းဖြစ်မှုခံရတဲ့လူကတော့ကျွန်တော် reporting လုပ်ရပါလိမ့်မယ်ယောဂကြောင့်ဖြစ်တာပဲဖြစ်ဖြစ်ဟိုတခြားသူ့မှာပေါက်ကွဲမှုဖြစ်ကြောင်းဒါပဲဖြစ်ဖြစ်ဂျုံဂျုံရေးအတွက်ဆရာဝန်ဆရာမတွေကိုတော်လကောင်းသက်ဆိုင်ရာအာဏာပိုင်တော်တော်လကောင်းပုလိစ်ကတော့တော့ကြောင်းကြပါလိမ့်မယ်။တခါလေကြတော့ဒီဥစားမျိုးဟာကိုကိုတန်းကြိတ်တို့မြန်နေတဲ့အနေအထားမှာရှိတယ်။အဲ့တော့ကိုရဲ့ safety ပေါ့လေ။အတွက်ကိုကြောင်းကြပါမယ်။နံပါတ်1ကလည်းအဲ့လိုကြောင်းကြခြင်းအဖြစ်နဲ့အကျန်းဖက်တဲ့သူပါလည်းပဲအကူအညီရရှိနိုင်ပါတယ်။ဘာကြောင့်သူကတကယ်လို့သာယောဂအရာသူအဖြစ်နေလဲဆိုလို့ရှိရင်သူ့ကိုချက်ချင်းကျွန်တော်တို့က assess လုပ်လို့ရတယ်။ဆေးဥ ခေါ်သွားလို့ရတယ်သူထိနေထားပြီးတော့မှဒီကောင်းဒီကြီးကုသပေးလို့ရတယ်အဲ့လိုသာအချိန်ပြီးဘယ်လိုလုပ်ရှင်လဲလက်လုံမှုတွေဖြစ်သွားပြီးတော့ဆုံးမမှုတွေတောင်းတစ်ချိန်မှာဘယ်လိုမှပြန်ပြင်ကုန်ပြရတယ်ကျေးဇူးပူရဖြစ်နေမှာ
ဟုတ်ကဲ့ပါဆရာဆိုနောက်တစ်ခွကျတော့ဒီဩစတြေးလျအပါအဝင်ပေါ့နော်ဒီနိုင်ငံတချို့မှာအခုဒီဟိုကန့်တက်အရင်တော့ကတော့ဒီကိုဗစ်ကြောင့်မို့လို့ကန့်တက်ထားတဲ့ကန့်တက်ချက်တွေရှိတယ်ဒါပေမဲ့အခုကျတော့ပြန်လျှော့ပေးနေပါပြီဆိုတော့အဲ့လိုမျိုးဟိုလျှော့ပေးနေတဲ့အချိန်မှာလည်းအပြင်ထွက်ရမှာကိုစိုးရိမ်နေကြတဲ့သူတွေလည်းရှိပါတယ်ဟာထွက်သွားလို့ရှင်ရောဂါများကူးလာမလားတော့အဲ့ထက်မှမှတချို့တချို့ကလည်းမဖြစ်မနေကိုကအလုတ်သွားနေရတဲ့ခါကျတော့အကိုအများဒီအလုတ်ကနေရောဂါကူးမလားဆိုရယ်စိတ်ဒုက္ခရောက်နေကြသူတွေရှိတယ်ပေါ့လေဆိုတော့အဲ့လိုမျိုးတွေရောစိတ်သက်သာရရအောင်ဆရာအနေနဲ့ဘယ်လိုမျိုးအကြံပေးချင်ပါလဲရှင
်ပမာအနေနဲ့လူကတော့စိုးရိမ်ပါပဲခင်ဗျတချို့ကြတော့လေပဲကျွန်တော်စောစောပြောလို့အခန်းရှိပြီးတော့ကိုလည်းကိုလေးကဒီ anxiety ယောဂရှိတယ်လူတွေရှိတယ်။နောက်တစ်ခုကျတော့လည်း OCD ဆိုတော့ကိုယ်တွေကိုကတ်လာပြီးတော့ကိုယ်မှာယောဂဖြည့်ဆည်းလာမယ်လို့ငိုတွေကကြောက်ကြတဲ့လူတွေရှိတယ်။ယောဂအရာရှိတယ်။အဲ COVID ယောဂကျတော့ပိုဆိုးပြီးတော့အဲ့လူတွေကမထွက်ရဲမသွားရဲမထိရဲမကန်ရဲဆိုတာအထီးဖြစ်သွားတဲ့အနေအထားရှိတယ်။အဲ့လူကဘလို့မှအပြေသွားတာကိုသူ့မှာကြောက်ကြပြီးတော့ပိုပြီးတော့သူ့ရဲ့ယောဂဖြည့်ဆည်းတဲ့လက္ခဏာတွေပြတယ်ကျွန်တော်တွေ့ရပါတယ်။ဒါကြောင့်မလို့ဒီလိုတွေကိုကျွန်တော်တို့ကအနေနဲ့ကတစ်ခါပြန်ပြီးတော့ကျွန်တော်ပညာပေးရမှာပေါ့လေအတိကျတဲ့မှန်ကန်တဲ့ information ပေါ့လေသူတို့ပေးရမှာပေါ့လေအများသောအဖြစ်ကယောဂဖြစ်တဲ့ကာလမှာ social media ကိုကြည့်ခြင်းအဖြစ်ပို့ပြီးကြောက်တဲ့လူတွေရှိတယ်အဲ့ဒီအတွေးတွေမှားတဲ့အတွက်ကြောင့်လည်းပဲကိုယ်မှာပို့ပြီးတော့ဖြည့်ဆည်းမှုခံရတယ်အဲ့တော့အကြံပေးချင်တာကတော့ဒီလိုညမှာတိကျတဲ့ information ရအောင်ယူပါကျမဤဌာနတို့WHO ကပေးပို့တဲ့ message တို့နိုင်ငံတော်အစိုးရအနေနဲ့ထုတ်ပြန်တဲ့ကြေညာချက်တို့အဲ့ဒါလေးတွေကိုပဲတိတိကျကျ information ကိုယူပြီးတော့မှန်ကန်တဲ့ information ရပြီးတော့အဲ့ပုံမှာစောက်ပြီးလို့ရှိရင်တော့ကိုယ့်ရဲ့စိတ် PC ဘဝနည်းရောင်းနေတဲ့ကောင်ရောင်းနေသွားမှဆက်တော့ကျွန်တော်တို့အဲ့ဒါကိုကြံပေးချင်ပါ
ဩစတြေးလျနိုင်ငံဆစ်နီမြို့ကဆက်ယောဂဆိုင်ရာအထူးကူဆရာဝန်ကြီးဒေါက်တာရေမန်တင်ဝေကိုကျွန်မဆုမြတ်ပေါ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်
အခုဆက်လက်ပြီးတော့ COVID-19 ရောဂါကူးစက်မှုအဆိုးဆုံးခံရတဲ့အမေရိကန်ပြည်ထောင်စုနယူးယောက်မှာမေလပထမပတ်အတွင်း COVID ကူးစက်ခံရတဲ့အသက်5နှစ်နဲ့15နှစ်ကြားကလေး3ဦးသေဆုံးခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့နယူးယောက်ကကူးစက်ရောဂါအထူးကူဒေါက်တာဇေယသက်ပြောပြချက်တွေကိုနားဆင်ရမှာပါရှင်ကျွန်မအင်ဂျင်နိုင်ပါရှင်နယူးယောက်ကဆေးရုံတွေကိုရောက်လာတဲ့ COVID ရောဂါလက္ခဏာတွေနဲ့ဆက်ဆက်နေတဲ့ကလေးလူနာတွေမှာလူကြီးတွေနဲ့မတူတဲ့ဝေဒနာတွေဘလို့ခံစားရသလဲဆိုတာကိုဒေါက်တာဇေယသက်ကအခုလိုရှင်းပြပါဗျ
။ကလေးတွေမှာဖြစ်အများဆုံး symptom ပိုက်နာတယ်ဝင်းသွားတယ်ပြီးတော့မျက်လုံးတွေနီလာတယ်ဒါမှမဟုတ်ရှင်ကျွန်တော်ခေါ်တာတော့ pinky eye လို့ခေါ်တာပေါ့နော်ဒီနိုင်ငံကဆရာဝန်တွေသုံးတဲ့စကားလုံးကတော့ဟိုမျက်ရည်တွေယူလာတယ်မျက်ရည်ရားလို့ပေါ့နော် pinky eye လို့ဒီမှာသုံးတဲ့စကားလုံးကဒီမျက်ရည်တွေနီလာတယ်အထူးသဖြင့်ပိုက်နာတယ်ပိုက်နာတာတော်တော်သိသာပိုက်နာတယ်ကလေးတွေရာလေအဲ့ဝင်သွားတာလေတော်တော်သိသာတော့သွားအဲ့နှစ်ချက်ကဟိုလူကြီးနဲ့တိတ်ပြီးတော့လူကြီးတွေမှာဝင်သွားတယ်လူကြီးတွေမှာတော်ယုံတန်ယုံပိုက်မတာပါလေအဓိကကသူကတက်လာတာလူကြီးတွေလိုမျိုးဟို short of breath တွေပါတယ်တက်ဟိုအသက်ရှူဘဝလို့တက်လာတာမဟုတ်ဘူးသူတို့ရဲ့ symptom ပါလေဆိုပိုက်နာပြီးတော့တက်လာတာပိုက်နာတယ်ဝင်လျှောတယ်အဲ့ချိန်တော့ဘာမှသတိမထားလိုက်ဘူးပိုက်နာတာဩတော်ယုံတန်ယုံကလေးတွေမှာလည်းပိုက်နာတတ်တာပဲပေါ့တော့ပမာလို့ပေါ်တော့ဟိုဟိုသစာမစားတာမကြည့်တာတို့ပါဖြစ်မြင်ထင်တာပဲပေါ့အဲ့ပိုက်နာတာဝင်လျှောတာအစင်တို့ကတပြေးပြေးနဲ့တခါလေတချို့ကလေးတွေမှာဒီလက်မောင်းလေးတွေလက်ထိတ်လေးတွေမှာအနီအောင်ဟိုကျွန်တော်တို့ခေါ်တာကျွန်တော်တို့တော့ covid hand covid finger လို့တော့ခေါ်တာပေါ့နော်ဒီလက်ထိတ်လေးတွေမှာဒီလက်ထိတ်လက်ဒီအစစ်လေးတွေမှာနီပြီးတော့ယောင်တာတွေတွေ့တာတချို့ကလေးတွေမှာတချို့ကလေးတွေမှာအဲ့ယောင်တာတော်တော်ဆိုးဆိုးဝါးဝါးကိုယောင်နေပြီးတော့နာတယ်ဆိုတော့တို့ကတခြားထင်တာဩ rheumatoid တွေလား rheumatic fever တွေလားထင်တာပေါ့ဒါပေမဲ့မတူဘူးပေါ့နော်then တို့နောက်ပြီးတော့ကလေးတွေကဘာဖြစ်လာလဲဆိုတော့၃ရက်လောက်ပဲကြာတယ်ကြာတော့ kidney ကြောက်ကမကောင်းတော့ဘူးပြည်တယ်ပြီးတော့ကလေးကစကားမပြောတော့စုပ်ရတယ်ဖြစ်သွားပြီးတော့တခါတည်းအသက်မှာဆုံးသွားတဲ့အခြေအနေကြီးရောက်သွားတယ
်အထူးသဖြင့်ပြီးခဲ့တဲ့တောက်ကြာနေ့ကကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတဲ့၅နှစ်အရွယ်ကလေးငယ်တဦးဟာဆေးရုံမှာ၅ရက်အတွင်းလေးထက်ပြီးပထမဆုံးသေဆုံးခဲ့တဲ့ဖြစ်ရပ်ဟာဆေးလော့ကတိုင်းဝိုင်းကြားမှာအတော်လေးတုန်လှုပ်ခဲ့ရတယ်လို့ဒေါက်တာဇီယာသက်ကဆိုပါတယ်COVID-19 ဝေဒနာကိုခံစားနေရတဲ့ကလေးတွေမှာကာဝါဆာကီယောဂါလက္ခဏာပြနေတာတွေ့ရတဲ့အတွက်အရင်ကကာဝါဆာကီယောဂါပဲဖြစ်နေတယ်လို့ပဲဆေးရုံတွေကထင်မှတ်ခဲ့ကြောင်းဒေါက်တာဇီယာသက်ကပြောပါတယ
်ကာဝါဆာကီဆိုတဲ့ virus မှာသူအဲ့လိုပဲခြေချောင်းနဲ့ချောင်းလေးတွေလည်းနားတယ်ဒါပေမဲ့သူကအရင်သိကြတာဒီလယ်ဘေးနေမှာအကျိတ်ဖြစ်တယ်သူကအရင်ကထင်တာ atypical ကာဝါဆာကီဆိုပြီးတော့သူက diagnosis လုပ်ပြီးစောစောချင်းလို့ atypical ကာဝါဆာကီဆိုပြီးတော့ခြားကျွန်တော်တို့လိုမျိုးပဲ pediatric idea diagnosis လုပ်ပြီးပေါ့ဆိုတော့ကာဝါဆာကီလိုပဲ ဒီလိုမျိုးပေါ့နော်ကြည်လက်တွေနားတယ်ဖျားတယ် inflammation marker တွေတက်တယ်ဒါပေမဲ့ Kawasaki နဲ့မတူတဲ့တစ်ချက်ကလင်းလို့ဘူးမှမရှိဘူးလို့ပါဒီ level မှာရှိတဲ့အကျိတ်တွေပေါ့ level ကျိတ်တွေပေါ့နော် Kawasaki ဆိုလို့ရှိရင်ဒီမှာ level မှာအကျိတ်တွေတော်တော်လေးကိုရှိတတ်ပါတယ်ဆိုတော့ atypical Kawasaki ဆိုတော့ဟိုပုံမှန်မဟုတ်တဲ့ Kawasaki ဆိုပြီးဆိုတော့ဟိုဒီ diagnosis တခုပေးလိုက်တယ်ပေါ့နော်အဲ့ဒါဒီ April ကုန်တော့မှာဆိုတော့ဒါပေမဲ့သူတို့အဲ့ကလေးတွေကိုပြန်ပြီးတော့ COVID ကိုစစ်လိုက်တဲ့အခါကျအကုန်လုံးက positive ဖြစ်တာ
လက်ရှိနောက်ဆုံးတရားဝင်ထုတ်ပြန်ချက်တွေအရနယူးယောက်မြို့တစ်မြို့လုံးမှာကိုဗစ်ရောဂါကူးစက်ခံရပြီးဝေဒနာခံစားနေရတဲ့ကလေးလူနာပေါင်း100နီးပါးရှိနေပြီးအဲ့ဒီထဲမှာပြည်ခဲ့တဲ့သတင်းပတ်အတွင်း3ယောက်တိတ်ဆုံးခဲ့တဲ့ဖြစ်ရပ်ဟာအလွန်သတိထားရမယ့်အခြေအနေဖြစ်နေတယ်လို့ဒေါက်တာဇီယာတက်က VOA ကိုပြောပါတယ
်ကျွန်တော်သိတာတော့ရှင်မေလာရှင်းလေးဒီတရားရတော့3ယောက်ဆုံးသွားပါတယ် so far တော့အယောက်100အထိသူတို့ about 100 patient လို့ပြောတယ်ဒါ state က officially confirm လို့သူက COVID-19 နဲ့confirm လုပ်ထားတယ်ဒီလိုကလေးတွေကိုတွေ့တယ်ဆိုပြီးတော့လုပ်ထားတာတွေ့တယ်ပေါ့နော် Friday မှာစပြီးတော့ alert ဖြစ်လာတယ်ဆိုတော့ကျွန်တော်တို့လည်းတော်တော်များများဟို alert ဖြစ်လာပါပေါ့နော
်ကလေးငယ်တွေကို virus ရှိမရှိနှာခေါင်းထဲထည့်ပြီးစစ်ဆေးတဲ့နီးလန်းဟာ antigen များတဲ့အတွက်အရင်ကကလေးတွေကိုသိပ်ပြီးစစ်ဆေးလို့မရှိခဲ့ပေမဲ့ကလေးတွေကို virus ကူးစက်မှုမခံရအောင်ကာကွယ်တဲ့အကောင်းဆုံးနည်းလမ်းအဖြစ်ရောဂါရှိမရှိစစ်ဆေးဖို့လိုနေကြောင်းဒေါက်တာဇီယာတက်ကအခုလိုပြောပါတယ
်အိမ်တိမ်မှာ positive တယောက်ဖြစ်သွားလို့ရှိရင်ကျန်တဲ့လူတွေအကုန်လုံးစစ်ပါစစ်လို့ရတဲ့အခွင့်အရေးရှိခဲ့ရင်ပေါ့လေကျွန်တော်ပြောတာခက်ခဲခဲဆိုရင်တော့လည်းပြောလို့မရဘူးဒါပေမဲ့ဒီနေ့ဒီချိန်မှာဒီ United States တို့တခြားနေရာတွေမှာလွတ်လပ်ကူစစ်လို့ရနေပါပြီဆိုတော့စစ်ပါဒီစစ်လို့ positive negative ဖြစ်ခြင်းဒီတခါတလေကြာလို့ဟိုတော်တော်များများမှာကျွန်တော်တို့အလုပ်လို့လိုရတဲ့အပိုင်းတွေဟိုဟိုပေါ့နော်ဟို prevent လုပ်လို့ရတဲ့အပိုင်းတွေအများကြီးရှိပ
ါအခုလို COVID-19 ရောဂါကူးစက်မှုဟာကလေးတွေကြားမှာ NDA ဖြစ်လာမယ်ဆိုတာအရင်ကထင်မှားခဲ့တဲ့အကြောင်းရင်းတွေထဲမှာတရုတ်နိုင်ငံကပေးတဲ့အချက်လက်တွေအရကလေးတွေမှာဖြစ်တာမတွေ့ရဘူးလို့ဆိုထားတဲ့အတွက်ကလေးတွေနဲ့ပတ်သက်လို့ short track ခဲ့ကြတယ်လို့ဒေါက်တာဇီယာတက်က VOE ကိုပြောပါတယ်ရှင်
သူဆက်လက်ပြီးကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းရေးသားနေကြတဲ့အထက်ကတချို့မူရင်းအပေါ်မှာပြတ်ထွန်းမှုပြောပြလိုပါတယ်။တရုတ်ရဲ့အကူအညီနဲ့မြန်မာနိုင်ငံမှာကြုံရတဲ့ပြဿနာဆွဲကောင်းစဉ်နဲ့ Robert Looney ရေးတဲ့ဆောင်းပါးကို milkandreview.org မှာဖတ်ရပါတယ်။တဘာဝသယံဇတာနဲ့ယဉ်ကျေးမှုကြွယ်ဝတဲ့မြန်မာနိုင်ငံဟာအခုဆိုရင်ဖွံ့ဖြိုးကြွယ်ဝတဲ့နိုင်ငံတစ်ခုဖြစ်နေသင့်ပေမဲ့တိုင်းရင်းသားပုံကမှုတွေနဲ့အတူစစ်အုပ်ချုပ်ရေးအဆက်ဆက်ကအပေကနိုင်ငံအဖြစ်ကြားရောက်စီအောင်လုပ်ခဲ့တဲ့အတွက်အခြေအနေမကောင်းဘူးလို့စာရေးပါတယ်။ဒီကာလတခြားအာဂူရာဆိုလို့အင်ဂျီယန်တရုတ်နိုင်ငံသားရှိခဲ့ပြီးတရုတ်ရဲ့ကိုလိုနီအစဉ်အပြေမျိုးနဲ့ဆိုတဝဲကောင်တဝဲစီးပွားရေးအလားအလားအခုဆိုရင်ဆိုရင်ဘွယ်အခြေအနေဖြစ်လာနေတယ်လို့ရေးပါတယ်။1950မှာနှစ်နိုင်ငံနယ်နိမိတ်သဘောတူညီမှုရခဲ့ပေမဲ့အပြန်အလှန်မယုံကြည်မှုရှိလာခဲ့ပြီးဗိုလ်ချုပ်နေဝင်အစိုးရလက်ထက်မှာမြန်မာဆိုရှယ်လစ်ဆိုတာလုပ်ခဲ့တာတောင်မှတရုတ်ဟာဗမာပြည်ကွန်မြူနစ်သဘုံတွေကိုထောက်ပံ့ကူညီနေခဲ့ပါတည်း2015တောင်ဆန်းစုကြည်ရေကောက်ပွဲနိုင်တော့နောက်တိုင်းဒီမိုကရေစီနိုင်ငံတွေကတန်ခါအေးအေးပိတ်ဆို့မှုတွေကိုရုပ်သိမ်းပါတယ်အဲ့နောက်ပိုင်း GDP ကလည်း 6.5% ခန့်အထိရှိနေသေးတယ်လို့ဆိုပါတယ်2019မှာရိုဟင်ဂျာပြည်နာပေါ်ပေါက်ခဲ့ပြီးနောက်အမေရိကန်ကတန်ခါပိတ်ဆို့မှုတွေကိုပြန်လည်ချမှတ်ခဲ့ပါတည်းမြန်မာအစိုးရကတော့ရခိုင်အစိုးရတွေလူလူတို့အုံကြွားမှုနဲ့ဖြုတ်ချခြင်းမခံရလျောက်စီပတ်ဖွံ့ဖြိုးမှုကိုဆက်လက်ထိန်းထားဖို့လိုအပ်လာနေသလိုတစ်ဖက်မှာလည်းတရုတ်ရဲ့ဩဇာလွှမ်းမိုးမှုအပေါ်လူထုမကျေနပ်မှုတွေကြီးထွားလာနေတယ်ကျွေးလည်ပင်နေမဲ့ကိစ္စတရုတ်မြန်မာစီးပွားရေးလုပ်ငန်းတွေကြောင့်လူမှုစီးပွားရေးဝန်ကျင်သဘာဝဝန်ကျင်ထိခိုက်မဲ့ကိစ္စတွေလည်းမြင်မာလာနေတယ်လို့ရေးပါတယ်အနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့မှုဟာအဲ့ဒီနိုင်ငံတွေရဲ့ယဉ်ညံ့မှုနှမှုကိုဆွဲဆောင်ဖို့ရည်ရွယ်ပြီးပြုလုပ်ခဲ့တဲ့အစိုးရရဲ့ပြည်ပြင်ပြောင်းလဲရေးတွေကိုနောက်ပြန်လျှော့ချသွားစေခဲ့တယ်လို့ရေးပါတယ်လူညာရီကိုအကာအကွယ်ပေးဖို့ ICJ နိုင်ငံတကာတရားရုံးရဲ့အမိန့်ကိုဒေါန်ဆန်းစုကြည်ကငင်းပယ်လိုက်တဲ့အတွက်လဲအနောက်နိုင်ငံတွေစီက FDI ခေါ်တရားရင်းနှီးမြှုပ်နှံမှုတွေဝင်လာမဲ့အရေးကိုတကားပိတ်လိုက်သလိုဖြစ်သွားခဲ့ပါတဲ့ပြီးခဲ့တဲ့စနစ်တုန်းကတော့မြန်မာနိုင်ငံဟာစစ်ဘုတ်ချုပ်ရဲ့ကယံဝန်ထမ်းအုပ်စုမှုလက်အောက်ကလွတ်မြောက်ပြီးစီးပွားရေးထွန်းတက်ဖို့အလားအလာခေါင်းစည်းခဲ့ပေမဲ့လူမျိုးရေးမုန်တီးမှုအစိတ်တင်ပြီးအင်းဒီချင်းအယမနိုင်ငံကြီးနဲ့လက်တွေ့ဆက်ဆံနေရတဲ့ကိစ္စတွေကြောင့်အဲ့ဒီကြောက်ထဲကပြန်တက်ဖို့ခက်လိမ့်မယ်လို့သုံးသပ်ရသထားပါခင်ဗျာ The Strait of Myanmar ဆိုတဲ့ကောင်းစဉ်နဲ့ Evan Cameron ရဲ့ဆောင်းပါးကိုတော့ historytoday.com မှာဖတ်ရပါတယ်ဒီဆောင်းပါးဟာမြန်မာနိုင်ငံမှာအခုဖြစ်ထွန်းလာနေတဲ့ ethnic nationalism ကိုလူမျိုးစုမျိုးချစ်ဝါဒကိုစစ်ဆေးသုံးသပ်ထားတာဖြစ်ပါတယ်မြန်မာနိုင်ငံပေါ် genocide ဆွဲချက်ကိုဒေါန်ဆန်းစုကြည်တွားရောက်ပြီး ICG မှာခုခံတဲ့ကိစ္စနဲ့စတင်ရေးသားပါတယ် ไอ้นักสัชาวยาจุยังไงเนี่ยอุคีจังวิจัยมาอารับโปรตุเกสดัชติมบอรีสักจะบีจงยังวัยป่าวเองคงจะคุ้มจำหูด้วยเช่าชับชิเคเรมยาวมีมาทุกสิ่งก็พูดว่าจะไปยินในงานทุกชิบิเมะมุสลิมดูบาดายลุลักขึ้นปีบีไปยินดูกูรันอิสลามบวกขันยุรามุสลิมดูอุทุยมาตาวงไปข้าดารุจีเองชินคริติซิมลูกขอเรตดีกว่าเราไม่ส่งยอดทุยลักขันหูดาวเทลวาสิมาสิกาลีดราเวลุยี่บาร์บริษัทอะไรนี่มาในงานหูทิ้งไปปีเรนเอากรุณีอุทุยสเนห์ surveillance state ลูกขอเรตสังกีทิ้งชุดเดสเนดัชบีลูกบุกตูจีเอซีซีเชลเลดิโกมาดาจินอาชินrace ko lu myo nwe khwa ja tat mat de naw tain da ri ya yu sa ko myama na ngam ma tat tin tin twin ga phit par de colony au thu yi tama ri lu thulo lu ri ko ati ja khwa ja bi a myo sa tat mat tan myo a sit taw a sha ma yakin ta kha ma ma si ga bu lu yi par de thu sin ga india da ri ko yangon lu myo pya di da ri pa la ya u chi cha bu a pi ga de su ru ha colony khi lu mu a sin tan ya tha ni myama ri the a sin myin ne du ri phit kha ja par de British IRCG J.S. Furnival ga thujinga yangon ha plural society bahu lu sai won lo pyo ga da aku khin ma thong ni le multiculturalism jin jin phu yo pyo ni le so le adipai myo mho phe lu myo yi lai lou kai kwe pya chana ni le kisa wo sa phaw pya jin phit par de 1960 bi ma anarchist snit au yauk la de kha tai yin da so le yu sa ha naingan yi ma acha cha ja la ba de tujya ka ba si pi jin ga sa pi twin city yang me Unity in diversity, Matu Kwebya Chana Mu Tega Silo Ninyo Yi Sura Kizaha, Pepe Dogere Lu Sura. Tanguya Shisanit Nanganda Udema. Tainda Homogu, the Kandigo British Mathing and Tangsia and Sedungasa be Kwajata Malagare. Colonies near Lumu Kwajamuja, Seyagare, Pamalumyazuha, Pamasgana and Bogdawaza, which he bido, Budae Warago. British Sigabe. Sakangere, another Utuysin and Ponsa Taret, Jigwebu, Piedri, Botolagere, Nigun Tutavarekna, General Josandawa.
View American Tanya, Radio Ne Yomidanya, Sisinego, American Piranzu, Washington DC, Murogani, Tolin Benibare, American Piranzuma, COVID 19 Yoga, Kusep Yampamu, Jibo Chini Jow. VOA Radio နဲ့ ရုပ်သံ အစီအစဉ်တွေကို ယာယီ ပုံစံ ပြောင်း ထုတ်လွှင့် ပေးနေ ပါတယ် Radio အစီအစဉ်တွေကို မနက် 6 နာရီ က နေ 9 နာရီ အထိ နဲ့ ည 9 နာရီ က နေ 10 နာရီ အထိ အချိန်တွေ မှာ ပဲ ထုတ်လွှင့် ပေးနေ ပါတယ် ရုပ်မြင်သံညာ အစီအစဉ်တွေကို တော့ နေ့စဉ် ည 9 နာရီ က နေ 9 နာရီ ခွဲ အထိ ပုံမှန် ဆက်ပြီး ထုတ်လွှင့် ပေးနေ ပါတယ် VOA ရဲ့ ထုတ်လွှင့်ချက် တွေကို Radio နဲ့ ဂျိုဒု ဆလောင်း တို့ အပြင် VOA Facebook စာမျက်နှာ မှာ လည်း နားဆင် ကြည့်ရှု နိုင် ကြပါတယ် ခင်ဗျာ
ရှင်ကကုဆလနာစင်ရမယ်မြမအေးသုံးသက်တဲ့အစီအစဉ်မှာတော့တမတော်မှာမျိုးဆက်သစ်ဗိုလ်ချုပ်တွေကိုအရေးကြီးတဲ့နေရာတွေမှာခံထားလာတဲ့ကိစ္စဟာတမတော်ရဲ့မြမနိုင်ငံရေးအပေါ်သဘောထားဘလောက်ပြောင်းလဲလာနိုင်တယ်လဲတကယ်ကပြောင်းလဲလာမယ်အလားအလာရှိသလားဆိုတဲ့ကိစ္စကိုမြမအေးသုံးသက်သူဒေါက်တာတီမုံသန်းနဲ့ကျွန်တော်ကြိုးစားသွားဆွေးနွေးသုံးသပ်ထားတာဖြစ်ပါတယ်
ဒီလိုမျိုးဆက်သစ်ဗိုလ်ချုပ်တွေကိုအရေးပါတဲ့ရာထူးနေရာမှာခံထားရဲဆိုတဲ့ကိစ္စကိုဥတီမောင်တန်းကပထမဦးစွာအခုလိုစတင်သုံးသပ်ပါတယ်။ပုံမှန်အပြောင်းရွှေ့နဲ့ရာယူတိုးတာလောက်တယ်လို့ပဲယူဆတာပေါ့နော်။တားတဲ့ပုံပြီးထူးထူးခြားခြားတော့ကျွန်တော်မျှော်လင့်ပါဘူး။ဟိုရေဘူးကအားဖြင့်တော့လူငယ်တွေဝင်လာတယ်အရင်နဲ့မတူတဲ့အတွေ့အကြုံတွေရခဲ့တဲ့လူတွေဝင်လာတယ်ဆိုလို့ရှိရင်တော့ ော့လုတ်ပိုင်ခွင့်ဖွဲ့စည်းတိစောက်ထားဖို့ကြောင်းတဲ့ဖို့လုပ်တယ်အဲ့ဒီလူငယ်တွေရောက်လာတာမဟုတ်လို့ရှိရင်တည်စဲလုတ်ပိုင်ခွင့်စနစ်နဲ့တိစောက်ဖွဲ့စည်းထားပုံတွေအတိုင်းပဲအဲ့ဒီလူငယ်တွေကလည်းလိုက်ကရင်းနဲ့သူတို့ပါလူကြီးတွေလိုပဲဖောင်းပြန်ဖြစ်သွားတယ်ဒါကစစ်တပ်မှမဟုတ်ဘူးအုပ်ချုပ်မှုစနစ်တွေထဲမှာလည်းဒီအတိုင်းပဲသွားတာကိုတွေ့ရတယ်ပေါ့နော်ဒါကြောင့်ကျွန်တော်တို့ကကြည့်ပြီးဆိုလို့ရှိရင်ဒီအကဲခတ်တဲ့လူတယောက်အနေနဲ့စနစ်အပြောင်းလဲအတွက်များဘာကိုလုပ်တယ်လဲဆိုတာကိုအဓိကထားပြီးတော့အဲ့လီလာအကဲခတ်ပါတယ်ဒီချိန်မှာလည်းဒီတစ်ခါမှာလည်းတပ်မတော်ကပထမဦးဆုံးပိတ်နေတဲ့အဖွဲ့အစည်းတစ်ခုဖ ဖြစ်မျက်ဖြစ်နေစေပါပဲ
တမ်ရောဆိုတော့လက်ဆိုလက်ပိုင်ခွင့်ပါညာဘယ်သာအဖွဲ့စင်းနဲ့ကြွားချတာတော့သူတို့ကတော့အထက်မင်းကိုပဲအကြီးအလိုက်နိုင်ရတယ်ဆိုတော့အထက်ကအမိပေးမှာတော့တက်ချုပ်ကပဲပြင်းတယ်လို့ထင်ရတယ်ပဲမြန်မာနိုင်ငံမှာတော့ဟုတ်လား
ပြောက်ကလူကလည်းတက်ချုပ်မျက်နှာရအောင်လိုရတဲ့ကိစ္စတွေအများကြီးရှိပါတယ်မြန်မာရဲ့လုတ်ပိုင်ခွင့်တိစောက်ဖွဲ့စည်းပုံကဒါကအနည်းနဲ့အများအတိုင်းဆမှာပဲကြွားတယ်အထက်အာဏာရှိတဲ့လူကိုမျက်နှာရအောင်လိုရတဲ့တော့တကယ်တော့ကျွန်တော်တို့ရဲ့မြန်မာနိုင်ငံမှာရှိနေတဲ့စနစ်ကအထက်လူကြီးကိုစီမံခန့်ခွဲရတာပို့ပြီးတော့များပါတယ်ပြဿနာကိုစီမံခန့်ခွဲတာပဲ
upward management box
ဟုတ်ပါတယ
်ဆိုတော့အခုကင်မရာမှာတက်ချုပ်ကဖက်ကလည်းတက်မှတ်ထားတဲ့ extend လုပ်ထားတဲ့စက်တာမှာပြည်လာလို့ထင်တယ်အဲ့တော့သူတို့မယ်ဆိုရင်တော့ဒီအချိန်ထဲ50အောက်လူငယ်တွေကတက်ချုပ်နေရာကိုရောက်လာမယ်ဆိုရင်တော့ဘလားတမျိုးတမျိုးဖြစ်လာနိုင်တယ်လို့ညှိနှိုင်းကြရှိရခင်ဗျာ
အညလေးနိုင်ကြဆိုတာလက္ခဏာတော့ကျွန်တော်တို့မတွေ့သေးဘူးပေါ့နော်။များသောအားဖြင့်အပြောင်းလဲတွေဟာဘယ်လိုဖြစ်တတ်လဲဆိုရင်ကြောင်းမြင်တဲ့လူကိုယ်နိုင်ကတဲ့ဟောင်းထဲမှာစိတ်ရှည်လက်ရှင်နဲ့စောင့်ရတယ်။ပြီးရင်သူလုတ်ပိုင်ခွင့်ရလာပြီဆိုတဲ့အခါမှာသူကြောင်းမြင်တဲ့အချက်ကိုသူကစပြီးတစ်ဖြည်းဖြည်းတစ်ဖြည်းဖြည်းနဲ့ပြီးရင်ပုံပြီးအချိန်ကုန်မိပြီးအဲကြောင်းကြရတာမျိုးပေါ့နော်။ဒါကများသောအားဖြင့်ဒီစနစ်အတွင်းတွေကနေမှကြောင်းလဲတဲ့အကြောင်းလဲတွေမှာတွေ့ရတာပါပဲ။ဥပမာအားဖြင့်ဆိုဗီယက်ယူနီယံမှာဂေါ်ဘာချော့ဆိုလို့ရှိရင်အရင်လူတွေမှာသူကအသာလေးပြန်ပြီးနေခဲ့ရတယ်။ပြီးတော့မှအကြောင်းလဲတွေကိုလုပ်ပါတယ်။နော်ကျွန်တော်တို့ဒီမြန်မာနိုင်ငံအနေနဲ့ပြောရင်လည်းဦးသိန်းစိန်လည်းဒီလိုပဲပေါ့နော်။သူလုတ်ပိုင်ခွင့်အာဏာရလာပြီဆိုတဲ့အချိန်ကျမှလုပ်ပါ။ဒါကြောင့်မို့ရေဘူးကြအားဖြင့်အဲ့ဒီလူတွေကသူတို့ပြောင်းကျင်တာကိုလည်းပေါ်ပေါ်ထင်ထင်မပြတတ်ပါဘူး။ပြလိုက်တာနဲ့လည်းသူကစနစ်ထဲမှာရှင်းသားနိုင်မှုခက်တတ်ပါစေ
။ဟုတ်ကဲ့အဲ့အဲ့အကြောင်းလဲကိုတွန်းအားပေးလာတာသူစိတ်ထဲမှာကြောင်းလဲဇေဖို့အတွက်သူ့ကိုဘယ်ချက်ကတွန်းအားပေးတယ်။သူရဲ့ပုဂ္ဂိုလ်ရေးဆန္ဒလားသူတို့မဟုတ်လူဖွဲ့စည်းကိုသူတို့အမြင်ပြီးတော့လူကြောင်းတယ်မှငါတို့လူဖွဲ့စည်းတိုးတက်မယ်ဆိုရဲခကြတယ်သူတို့ရှိမှထင်ပါတယ်။ဆိုသူတို့ကဒီအတွက်သင်ယူခဲ့မှုသူတို့ကိုလက်ကျင်ပြချက်ပညာရေးတွေပါနဲ့ဆိုင်မဲ့တင်ဟာအဲ့တော့သူတို့ကသင်ခဲ့ရတာကဒီလူဘစ်တွေကလည်းဒီကိုယ်ကရထလာတဲ့ဒီဘဲတို့ရသစကနဲ့ပြောရရင်နော
်ဒီလိုနဲ့ပဲကော့ချက်ဆဲလို့မြောက်ဆိုင်ကျွန်တော်ထင်တာကတော့ပေါ့နော်အဲရေဘူးရအဖြစ်တော့တကယ်ထက်ထက်မြက်မြက်ရှိတဲ့လူတွေခေါင်းဆောင်အကြီးအသေးရှိတဲ့လူတွေကဘယ်လိုလုပ်ကြိုင်ပုံတွေရတော့ကတို့တံပရုံနဲ့မတင်တော့ဘူးအဆင်မပြေဘူးငါသာလုပ်ပိုင်မရရင်တော့ဘယ်လိုပြောမယ်ဆိုတဲ့စိတ်ကူးစိတ်တမ်းတွေသူ့အလိုလိုရှိတတ်ကြပါတယ်နောက်တစ်ခါအပြင်ကိုပေါ်ရောက်လေးလာခွင့်ရကြတဲ့လူတွေအပြင်ကိုကြည့်မိတဲ့လူတွေတခြားနိုင်ငံတွေရဲ့လောက်ကိုင်းမှုတွေကိုတွေ့လာတဲ့လူတွေအဲဒီလိုအခြေအနေမျိုးမှလည်းတွေ့တတ်ပါတယ်နောက်တစ်ခုကအချက်တဲကြုံရတဲ့ဟာမျိုးပေါ့အဲဒီလိုအချက်တဲကြုံရပြီဆိုလို့ရှိရင်တော့အကြောင်းလေးတွေကိုစပြီးစဉ်းစားလေ့ရှိကြပါတယ်အများသောအားဖြင့်တော့ခုနအချိန်ဆောင်းတဲ့နည်းရဲ့အချက်တဲရပေါ့နော်အမှ ICJ လိုဟာမျိုးဟာဒါကအခုခုကိုလုပ်ဖို့အတွက်စပြီးတော့စိန်ခေါ်ချက်ရင်ဆိုင်ရတဲ့အမျိုးပေါ်တံပရောတက်ဆိုလို့ရှိမှလူခွင့်ရင်းနဲ့ပတ်သက်ပြီးဘယ်လိုသဘောထားမလဲလူလတ်စွာမိသားဖော်ပြမှုတွေနဲ့ပတ်သက်ပြီးဘယ်လိုသဘောထားမလဲဒီအရာတွေကမလွဲမကျွေကြုံလာရတယ်အတားမျိုးတွေကတော့အကြောင်းလဲကိုပွားတဲ့ဟာတွေဖြစ်တတ်ပါတယ်ဒါပေမဲ့ကျွန်တော်တို့မြန်မာပြည်သူတွေမျှော်လင့်ထားတဲ့လူတံပရောကနိုင်ငံရေးကနေစုံမာလာရွေးကောက်တင်မြှောက်ထားတဲ့သူတွေကကာကွယ်ရေးနဲ့တံပရောရေးရာကိစ္စတွေမှာပါဝင်ဆုံးဖြတ်ခွင့်ရမှာလားဒါတွေကတော့နည်းနည်းဝေယူမယ်လို့ယူဆရတယ်။ဘာလို့လဲဆိုရင်လက္ခဏာတွေမပြသေးဘူး။မတွေ့ရသေးဘူ
း။ဒါပေမဲ့အခုတော့မြန်မာနိုင်ငံမှာလည်းဒီအရက်ဖက်စစ်ဖက်ဆက်ဆံရေးနဲ့ပတ်သက်ပြီးတော့နိုင်ငံသားအကျွမ်းကျင်သူတွေလည်းအဲဒီမြန်မာတက်မတော်အရာရှိတွေကိုတွားပြီးတော့ lecture ပေးရရေးဆွေးနွေးရရေးညနှတ်စုလို့ကျွန်တော်ကြားနေရပါတယ်။အဲဒီဟာကဘယ်လောက်ထိဖိအားမှုရှိတယ်လဲ။ဒီပုဂ္ဂိုလ်ရဲ့သဘောထားကိုဘယ်လောက်ထိကြောင်းနိုင်နိုင်မဲ့တွန်းအားပေးနိုင်မဲ့ထင်တယ်ခင
်ဗျာ။ဒီလိုကြရတော့တရားမှုရှိပါတယ်။အသိပညာပေးတဲ့လုပ်ငန်းတွေအကုန်လုံးကစဉ်းစားစရာဖြစ်တယ်။အထူးသဖြင့်တံပရောထဲမှာလည်းအဲ့ဒီလိုစဉ်းစားတဲ့ခေါင်းဆောင်တွေရှိတတ်ပါတယ်။လုပ်ပိုင်ခွင့်ရတိကျပေါ့။နော်။ဆိုတဲ့အခါကျတော့အဲ့ဒီလိုမမြင်သာတဲ့ဖြစ်ပေါ်တိုးတက်မှုတွေဒါတွေကတော့ခုနပြောတဲ့အရာပဲစစ်ပဲဆက်ဆံရေးကိုတွားပြီးပြောတဲ့အကြောင်းချက်တွေသင်ကြားတဲ့လူတွေဒီလိုသိတဲ့လူတွေဒါမျိုးဆိုလို့ရှိရင်သူတို့နားထောင်တတ်ပါတယ်။ထဲထဲဝင်ဝင်လည်းရှင်းနေတတ်ပါတယ်။ဒီအောင်ချင်းနေလည်းပြောလို့ရှိရင်တပ်ပရောသားတွေအကုန်လုံးကလည်းကျွန်တော်တို့လိုပါပဲ။တိတ်ထူးထူးခြားခြားကျွန်တော်မတွေ့ဘူး။သူတို့လည်းတင်ယူခြင်းနဲ့လှုပ်ခြင်းနဲ့တိုင်းပြည်လည်းကောင်းစေခြင်းနဲ့ဒီလိုစိတ်ထားမျိုးသူတို့မှလည်းရှိပါတယ်။ တို့စနစ်သဘောရလောက်ခံရတာခက်တာတွေလေတို့တို့ရင်ဆိုင်ရပါတယ
်ဟုတ်ကဲ့နောက်တစ်ခုကဆရာအဲ့မှာတက်မရော်ဟာနိုင်ငံကြီးကလုံအောင်နောက်ဆုတ်သွားမယ်ရတဲ့အမင်းအနာအုပ်မှာနေမယ်ဆိုရင်အစင်းကြီးကတော့အိတ်ဝင်းလွန်နေပေါ့လေဒါပေမဲ့ဘူးလောလောဆယ်မှာဖြစ်နေပြည်တွင်းနိုင်ငံကြီးရရှိဖို့ကိစ္စတွေမှာတော့သူရဲ့သဘောထားစောစောစီးပြောင်းလာနိုင်တဲ့အခြေအနေလောလောဆယ်မှာအရေးကြီးနေတာဒီကိစ္စပေါ့လေအခုအဲ့ဒီကိစ္စနဲ့ပတ်သက်လို့ဆရာဘယ်လိုမြင်ပါလဲအခုတလောတုန်းကလည်းပဲသူတို့ဘက်ကကိုရိုနာဗိုင်းရပ်စ်ကြောင့်အခြေခံရဆွေးရေးထရာကြီးညာတယ်ဟိုဘက်ကလည်းကြီးညာတယ်ဒါပေမဲ့နှစ်ဖက်လုံးကဇက်ကသာပြောနေကြပြီးတော့လက်တွေ့လည်းဘာမှဖြစ်လာတာမသိဘူးဒီကိစ္စလည်းနည်းနည်းသုံးသပ်အောင
်ဟုတ်ဟုတ်ဟိုညင်းကြီးကတော့တပ်မတော်ကလည်းလိုချင်တယ်လို့ကျွန်တော်ယူဆတယ်ပေါ့နော်ဘာလို့လဲဆိုတော့အခုအမျိုးသားဒီမိုကရေစီအစိုးရအဖွဲ့တက်လာတဲ့အချိန်မှာတပ်မတော်ကဒီကားနဲ့အတွင်းထဲမှာညင်းကြီးရအောင်လုပ်မယ်ဆိုပြီးပို့ချုပ်ပူးစည်းမေးအောင်လည်းပြောခဲ့တာတွေလည်းရှိတယ်ဒါတွေကစိတ်အမှန်နဲ့ပြောတယ်လို့ကျွန်တော်ဒီလိုပဲယူဆပါတယ်ဒါမဲ့တကယ်ဆွေးနွေးတဲ့အနေအထားတွေကိုဝင်သွားပြီဆိုတဲ့အခါကျတော့အခက်အခဲတွေအများကြီးရှိနေတယ်လို့ထင်တယ်အဲကျွန်တော်တို့ကညီညာဆွေးနွေးပွဲထဲမှာမပါတဲ့အတွက်ကြောင့်မို့လို့အသေးစိတ်တော့ကျွန်တော်တို့မသိဘူးပေါ့နော်အပြင်ကကြည့်ရတဲ့အနေနဲ့ဆိုလို့ရှိရင်တော့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တပ်မတော်နဲ့ကြားမှာအမြင်ယူဆရကွာနေတာလေးတွေရှိတယ်တိုင်းသားတွေဘက်ကလက်နက်ကိုင်ဘက်ကကြည့်ရင်လည်းသူတို့ကတန်ရရှိတာတွေရှိတယ်ဘာကြောင့်လဲအပိုင်းနဲ့ပြန်ချီကြည့်တော့လေဒါနဲ့ရှိတိုက်တဲ့အနေအထားမှာရှိတယ
်ဟုတ်တယ်ဗျာ
အဲ့တော့ဆိုတော့ဇုံလိုက်ကြောင်းတဲ့အနေအထားချင်းကပ်ပုံမျိုးဟာဆိုယုံကြည်မှုကပဲစကားပြောလာတဲ့အခါကျယုံကြည်မှုတည်ဆောက်မှုတွေကနည်းတဲ့အခါမှာဉာဏ်ဉာဏ်ရှိမှုဘက်ကရှေ့မတူအနောက်မဆုံးအဲ့ဒီလိုအခြေအနေကြီးရောကြောင်းနေတာပေါ့နော
်ဒါပေမဲ့လက်ရှိကတော့တိုင်းသားတွေဘက်ကအဓိကပြောတဲ့စကားနှစ်ခွန်းပဲဒီလိုကခွဲမထွက်ရေးကြကြကျွန်တော်ဖွင့်ထပ်ပါဘူးလို့ပြောထားတာကိုစာရုပ်ထဲမှာထည့်ပြီးဖွင့်ထပ်ပါဘူးဆိုတာထပ်ပြီးလက်မှတ်ထိုးခိုင်းတယ်ဆိုတာဟိုဘက်ကလည်းဖွင့်ထပ်ဘူးပြောတယ်ဒီဘက်ကလည်းဖွင့်ထပ်စီစဉ်ဘူးနှစ်ဖက်လုံးကဆန္ဒပြတယ်ဆိုတာအဲ့မှာလက်မှတ်ထိုးဖို့မထိုးဘူးကဘာအရေးကြီးတဲ့ကိစ္စလဲအဲ့ဒါစာမစင်းလိုက်နောက်ချက်ကတော့တခုပြီးတော့တက်မတော့တခုပြီးတော့တက်မတော့ဝါတက်မတော့ဆိုတာဘယ်နိုင်ငံမှာတက်မတော့ဘောင်းမျိုးမျိုးတော့ရှိရမှာလဲဒါမှမဟုတ်အဲ့ထက်မှာတိုင်းသားတွေနဲ့ဒန်ဒီနဲ့တိုင်းသားတွေအားလည်းသူတို့ဖြစ်စေခြင်းနဲ့တိုင်းသားတွေအရင်ဆုံးကသူတို့ဆင်ထားရတာတော့လူတိုင်းတရားထိတမ်းမှရောက်ရင်တိုင်းတားကောင်းဆောင်တွေဟာတက်မတော်မှာရာထူးမရတော့ဘူးအဲ့ဒါမျိုးတွေပေါ့လေသတိဖြင့်သူတို့အယူဆရရှိတယ်ဆိုတော့အဲ့ဒီကြက်နဲ့ပတ်သက်ပြီးအတိအကျကျွန်တော်အဲ့ဒီတစ်ခုပဲကြားတယ်အဲ့ဒီတစ်ခုကဘာဖြစ်လို့လောက်တောင်နှစ်ဖက်လုံးဆန္ဒရှိကြရသားနဲ့မပြေတဲ့ဆန္ဒရလက်ဆွဲတော့စဉ်းစားရခက်တဲ့ကိစ္စလေးခု
လက်တွေအနေနဲ့ကြည့်ပြီးဆိုတဲ့အခါကျတော့အပြောတဲ့လက်တွေကဘာလဲပေါ့အဲ့ဒီလိုကြည့်လိုက်တဲ့အခါမှာတိုင်းသားတွေဘက်ကိုနားလည်နိုင်တဲ့အချက်တွေတော်တော်များများရှိပါတယ်။ဥပမာအဖြစ်ခုနကအခုဆိုရင်တော့ဒါစပြီးတိုင်းသားတွေကတပ်မတော်ကောင်းဆောင်တွေကိုရာထူးကြီးကြီးတွေကိုစပြီးပြေးလာပြီပေါ့လေ။နော်စပြီးတွေ့ရပြီပေါ့။နောက်ခုခုနဆရာပြောသွားသလိုပဲ။ဒါပေမဲ့အရင်တော့ဆိုရင်အဲ့ဒီလိုမဟုတ်ဘူးဆရာ။လက်တွေမှာနော်တိုင်းသားတွေတွေမကဘူး။တချို့ဆိုရင်ဒီဘာသာတရားနဲ့တောင်ကြည့်ပြီးတော့အဲထုတ်ခဲ့တယ်လို့ခံစားရတဲ့အရသက်ရောက်တဲ့တပ်မတော်ကဲနော်အရာရှိကြီးတွေသူတို့ကိုယ်တိုင်ပြောတာကျွန်တော်တို့အဲ့လိုပဲသူတို့ပြောပါတယ်နော်ဆိုတော့အနည်းဆုံးအဲ့ဒီခံစားချက်ကတိုင်းရင်းသားတွေနဲ့ဗုဒ္ဓဘာသာမဟုတ်တဲ့တပ်မလို့သားတွေကြားထဲမှာခံစားချက်ရှိနေပါတယ်ဒါကတိုင်းရင်းသားတွေငင်းငိုင်းဆွေးနွေးနေတဲ့တိုင်းရင်းသားအဖွဲ့တွေလက်မှာတင်ရှိတာမဟုတ်ဘူးတပ်မလို့တွေကတပ်မလို့သားတွေထဲမှာလည်းရှိတာကိုသွားတွေ့ရတယ်အထူးသဖြင့်တပ်မလို့အငိမ့်စားပုံကိုကြီးတွေကြားထဲမှာလည်းရှိခဲ့တာကိုတွေ့ရတယ်။ဒါတွေကခုနယုံကြည်မှုကိုနည်းစေတယ်။ဒါကြောင့်မို့ပုံပြီးခိုင်ပါတဲ့ပြည်ရင်ပြောင်းလဲရေးလက္ခဏာတွေကိုပုံပြီးကြည့်တယ်။ဒါကြောင့်မို့လောကခံရတာလည်းအင်ဂျင်ကြီးရရှိစုဖို့လည်းခက်တာတွေကိုစောတွေ့ရတယ်လို့ဒါတစိမ့်တစ်ပိုင်းအချင်းပြောလို့ရတယ်။
မပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရစနေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်
မောရသူမှုတွေရှိခဲ့တဲ့ဆိုပေမဲ့အခုချိန်မှာတော့မိုးမရတော့ပဲအပူချိန်တွေလုံလုံကဲကဲမြင့်တက်နေတာကိုကြိုတင်နေရတာပါရန်ကုန်မြို့ရဲ့အမြင့်ဆုံးအပူချိန်ဟာ38ဒီဂရီစင်တီဂရိတ်အထိမြင့်တက်ခဲ့ပြီးမြန်မာနိုင်ငံလေပိုင်းမြို့ကြီးတွေမှာတော့40ဒီဂရီစင်တီဂရိတ်ကျော်တဲ့အထိမြင့်တက်ခဲ့တာဖြစ်ပါတယ်အခုလိုရာသီဥတုပြင်းထန်တဲ့အချိန်ခါမှာအပူတန်ကြောင့်ဖြစ်တဲ့နောက်ဆက်တွဲကြမ်းမာရေးဆူကျိုးတွေမဖြစ်အောင်ကူးဆိုင်နေထိုင်မှုလိုတယ်လို့ပညာရှင်တွေကတိုက်တွန်းနေကြတာပါရာသီဥတုအပူချိန်မြင့်တက်လာတဲ့အချိန်မှာခလာကူမှာရှိတဲ့ရေတန်းနဲ့စားတဲ့ကုန်ခတ်မှုကိုကြိုတင်သတိပြုကာကွယ်မထားဘူးဆိုရင်အပူတန်ကြောင့်မူးဝေနှုံးခွေတာကနေစပြီးဒတိလစ်ပြီးအတန်းအနေနဲ့ဆုံးရှုံးတဲ့အထိခံစားရနိုင်တယ်လို့သိရပါဗျ။အပူတန်ကြောင့်ဒတိလစ်တဲ့အခြေအနေအထိမရောက်အောင်နေပူရဲမထွက်ဘဲအေးရအေးမြတဲ့နေရာတွေမှာသတိထားနေထိုင်ပြီးခလာကူရဲ့ရေတန်းဆုံးရှုံးမှုကိုပြန်လည်ဖြည့်တင်းပေးဖို့လိုတယ်လို့အထွေထွေယောဂအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါဗျ။
ပမာလိုအပူတန်ကြောင်းသတိလစ်ခြင်းအရင်တုန်းကတော့အပူရှက်ခြင်းလို့သုံးပါတယ်ခုနောက်ပိုင်းမှာတော့ကျမ်းမာရေးဝန်ကြီးဌာနကအပူတန်ကြောင်းသတိလစ်ခြင်းလို့ခေါ်ပါတယ်အဲ့ဒါကတော့ဆရာတို့ကချွေးတတ်ဒီခန္ဓာကိုယ်ရဲ့ဒီခန္ဓာကိုယ်ရဲ့အပူချိန်ကိုထိန်းသိမ်းဖို့အတွက်ချွေးထွက်ရင်ထွက်ရင်နဲ့ထွက်เสียချွေးမရှိတော့ဘူးရေတတ်ဒီခန်းချောက်သွားတဲ့အခါမှာမိမိရဲ့ခန္ဓာကိုယ်တွင်းအပူချိန်ကအလွန်မင်းမြင့်တက်လာတယ်အရေပြားတွေဟာဆိုရင်လည်းခြောက်သွေ့ပြီးတော့ပူပြင်းနေမယ်အဲ့ဒီအခါမှာ 40.5 ဒီဂရီဆယ်လ်စီယပ်စ်105ဒီဂရီဖာရန်ဟိုက်တဲ့များလာပြီဆိုရင်တော့အုံနောက်အပူလောင်သွားတယ်။တော့အပူတွေများတဲ့အခါမှာဦးနောက်ထိခိုက်ပြီးတော့ဆရာတို့ပြောတာဆိုတာတွေမမှန်တော့ဘူး။နောက်တစ်ခါကိုဒီမေးတာပြောတာဆိုတာတွေနားမလည်တော့ဘူး။နောက်တစ်ခါသတိလစ်တဲ့အထိဖြစ်ပြီးအသက်အန္တရာယ်ဆုံးရှုံးနိုင်တယ်။အဲ့တော့ဒီဟာကိုကာကွယ်ဖို့ဆိုရေပုံမှန်သာတောက်နေပြီးတော့ခန္ဓာကိုယ်ဒီချွေးထွက်ပြီးကိုယ့်ရဲ့ခန္ဓာကိုယ်အပူချိန်ဟူတာထိမ့်သိမ့်နိုင်မယ်ဆိုလို့ရှိရင်အပူကြောင့်သတိလက်ချင်းလုံးဝမဖြစ်နိုင်ပါဘူး။
နေပူရဲမထွက်ဖဲအေးရအေးမြတဲ့နေရာတွေမှာနေထိုင်ပြီးရေကိုလုံလုံလောလောတောက်သုံးပေးမယ်ဆိုရင်အပူတန်ကြောင်းရရှိမဲ့ပြင်းထန်တဲ့ဆူကျိုးတွေကိုရှောင်ရှားနိုင်ရမှာပါနေပူရဲထွက်ရတဲ့အခါမှာလည်းထီးနဲ့အုတ်ထုပ်တွေကိုအသုံးပြုသင့်ပြီးချွတ်တက်များတဲ့အခါတစားရေကိုပါတောက်သုံးပေးဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်ချွတ်တက်တာတဲ့ပိုအရေးကြီးတာကတော့ heat exhaustion လို့ခေါ်တယ်နော်အပူကြောင်းမလို့ဒီနှုံးချီခြင်းပေါ့နော်အဲ့တော့အဲ့လိုလူတွေကြတော့ရေဓာတ်ကောစားဓာတ်ကောထွက်သွားတဲ့အခါမှာကိုယ့်ရဲ့ခန္ဓာကိုယ်ထဲမှာအဲသွေးပေါင်ခြင်းကျဆင်းတဲ့အခါမှာမူးဝေခြင်းနော်နောက်တစ်ခါခြေပြားလက်ပြားအေးခြင်းရင်တုံခြင်းသွေးပေါင်ကျခြင်းဒါတွေခံစားရနိုင်တယ်နော်အဲ့လိုခံစားရတဲ့လူတွေဆိုရင်ဆရာတို့ကအရေးရတဲ့နေရာခေါ်သွားပြီးတော့ရေများများတောက်ရမယ်သူ့ကိုပက်လက်လှဲပြီးတော့ထားပေးရမယ်သွေးပေါင်ရင်စစ်ဆေးရမယ်ဓာစားရည်တိုက်ပေးရမယ်ပြီးတဲ့အခါမှာသူ့ကိုပန်ကာလေးသုံးဖို့ရက်ခတ်ပေးခြင်းအဖြစ်ဘူဒိန်တန်ကားနေရော့ပါအောင်ဆောင်ရွက်ပေးရမယ
်နေပြည်တော်ကိုမတော်ပေမဲ့လည်းပတ်ဝန်းကျင်ဘူဒိန်ကမြင့်တက်နေတဲ့အခါချွတ်ထွက်များပြီးရေတဲ့ဆုံရှုံတာကိုကြုံနေကြမှာပါဆုံးရှုံးသွားတဲ့ရေတဲနဲ့စားတဲ့ကိုပြန်လည်ဖြည့်တင်းမပေးနိုင်ဘူးဆိုရင်ဒတိလစ်ပြီးအသက်ဆုံးရှုံးတဲ့အထိဘေးအန္တရာယ်ဖြစ်ဖို့အလားအလာရှိနေပါတယ်။နာမကျန်းဖြစ်နေတဲ့သူတွေ၊တကြီးရုံတွေနဲ့ကလေးငယ်လေးတွေဟာအပူတန်ကြောင့်ရေတဲစားတဲ့ဆုံးရှုံးပြီးဒတိလစ်တဲ့အထိဖြစ်ဖို့အလားအလာများနေတာကြောင့်နာမကျန်းဖြစ်နေတဲ့သူတွေ၊တကြီးရုံတွေနဲ့ကလေးငယ်လေးတွေကိုပိုပြီးကူဆိုင်တင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်။ရေမတောက်နိုင်တဲ့အခြေအနေမျိုးမှာရှိတဲ့လူတွေကဆရာတို့ကပြောတယ်အပူကြောင့်သတိမေ့ခြင်းဖြစ်နိုင်တယ်အဲ့တော့ဘယ်လိုလူတွေဖြစ်နိုင်မလဲ။ဟောလေဖြတ်ထားတဲ့လူတွေကလေးငယ်တွေတကြီးရွယ်တွေရေငတ်တိုင်းရေကိုမတောက်သုံးနိုင်တဲ့လူတွေလေဖြတ်ထားတဲ့မိမိကိုယ်တိုင်းမတောက်သုံးနိုင်တဲ့လူတွေရက်တောက်ပြီးရက်မူပြီးတော့ရေတောက်ဖို့အတွက်ကိုဒီမေ့လျော့နေတဲ့လူတွေမူးနေတဲ့အတွက်ရေတောက်ဖို့သတိမရဘူးရေတောက်ဖို့ဟိုလိုဓာတ်ရေဓာတ်လိုအပ်တာကိုသူတို့အနေနဲ့သတိမပြုမိတဲ့လူတွေမှာအပူချိန်လွန်ကဲပြီးတော့ထွက်เสียချွေးမရှိတဲ့အခါမှာဒီအပူကြောင့်သတိမေ့ခြင်းဖြစ်တတ်တယ်
အပူတန်ကြောင့်ကျုံနေရမယ်နောက်ဆက်တွဲဆူကျိုးတွေကိုရှောင်ကျဉ်နိုင်မှုအတွက်အခုလိုရာသီဥတုအခြေအနေမျိုးမှာရေများများတောက်ပေးဖို့ကအရေးကြီးနေတာပါအခုလိုပူပြင်းတဲ့ရာသီဥတုအခြေအနေမျိုးမှာရေကိုတာမန်ထက်ပူတောက်သုံးပေးဖို့လိုပြီးဓာစားရေဒါမှမဟုတ်စားရေလိုမျိုးအငန်တက်ကိုပါတင့်လျော်တဲ့အချို့အစတိုင်းထည့်သွင်းတောက်သုံးပေးဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်အပူတန်ကြောင့်သတိမလည်အောင်ကျိုးတင်စားွယ်ရပူရေးကြီးရရာရှိမှပြောခဲ့သလိုပဲရေသာပုံမှန်တောက်ရင်အငန်တက်သာလျင်ရောကျသွားနိုင်တယ်ဒီစတော့ချွေးမထွက်လို့ဒီအပူချိန်လွန်ခဲ့ပြီးတော့အပူကြောင်းသတိလစ်ခြင်းတော့မဖြစ်နိုင်တဲ့အတွက်မြေသူမဆိုးဒီလိုပူလိုက်တဲ့ရာသီဥမှာကိုယ့်ရဲ့ရေလိုအပ်ချက်ပမာဏသည်3လီတာနဲ့6လီတာဒီမြင့်မာလာမယ်။အရင်တမန်ပူချိန်မှာတနည်းတာအချမ်းမာတဲ့လူသည်2 to 3လီတာလိုတဲ့အချိန်မှာအခုလိုပူပြင်းပြီးချွေးထွက်တဲ့ရာသီမှာဆိုရင်တော့ရေဓာတ်ကိုလူ3လီတာနဲ့6လီတာဖြည့်ရမယ်။ဖြည့်တဲ့အခါမှာရေကြီးပဲဖြည့်တဲ့အစားဆရာတို့ကဒီအငန်ဓာတ်ကိုပါဖြည့်တင်းပေးဖို့လိုအပ်ပါတယ်။
မိုးရွာသူမှုရောင်းနေသွားတဲ့အချိန်မှာရာသီဥတုအပူချိန်ဟာတိတိတသားမြင့်တက်လာတာကြောင့်အပူဓာတ်နဲ့ဆက်ဆက်နေတဲ့ကျန်းမာရေးပြဿနာတွေကိုကြိုတင်သတိပြုကာဝယ်ထားဖို့လိုတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါ VOA ရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါတယ်ကျွန်မဆုမြတ်မော်ပါCOVID-19 ကရောဂါကူးစက်မှုဓာတ်ဆီးထိန်းချုပ်နိုင်မှုအသွားလာတွေကန့်သက်ကျောင်းတွေရုံးတွေပိတ်ထားချိန်မှာ Digital နည်းပညာဟာလူတွေရဲ့ဘဝအတွက်ဘလောက်မရှိမဖြစ်လိုအပ်တယ်ဆိုတာပိုပြီးတော့သိသာလာပါတယ်အထူးသဖြင့်ရုံးတွေပိတ်ထားလို့အိမ်ကနေအလုပ်လုပ်နေကြတဲ့ဝန်ထမ်းတွေတယောက်နဲ့တယောက် online ပေါ်မှာချိတ်ဆက်ပြီးလုပ်ငန်းတွေပုံမှန်နှီးပါဖြစ်အောင်လည်ပတ်နေကြပါတယ်ကျမတို့ VOA မြန်မာပိုင်းရဲ့ထုတ်လွှင့်မှုတွေကတက်သေးတစ်ခုပါအလားတူပဲအသွာလာကန့်သက်ချက်တွေကြောင့်လူချင်းမတွေ့နိုင်ကြတဲ့ဆွေမျိုးမိတ်ဆွေတွေဆိုလဲအွန်လိုင်းပေါ်မှာဗီဒီယိုချက်တင်လုပ်နိုင်ကြတာမို့ဝေးနေပေမဲ့အဆက်အသွယ်မပြတ်ကြပါဘူး။နည်းပညာကုမ္ပဏီတွေကလည်းအဲ့လိုအဆင်ပြေပြေအွန်လိုင်းပေါ်မှာဆက်သွယ်နိုင်ကြဖို့ application တွေကိုဖန်တီးထားကြပါတယ်။အပျော်ရန်ဆက်သွယ်နိုင်ကြဖို့ Facebook ရဲ့ Messenger Rooms ကနေလုပ်ငန်းသုံး Microsoft ရဲ့ Teams ဆိုတဲ့ app မျိုးအထိအမျိုးစုံရှိပါတယ်။အဲ့ဒီထဲကမှ COVID-19 ကာလမှာလူသုံးအများဆုံးဖြစ်လာတဲ့ video chatting app တစ်ခုကတော့ Zoom ဆိုတဲ့ app ဖြစ်ပါတယ်။ Pro license ယူထားသူတွေဆိုရင်လူ900ကနေ 1,000 အထိ online ပေါ်မှာ Zoom app ကိုသုံးပြီးတော့စုဝေးပြောနိုင်ပါတယ်။လူရချီတစ်ပြိုင်တည်းတယောက်နဲ့တယောက်မြင်နေရပြီးပြောနိုင်ဆွေးနွေးနိုင်တာမို့စီးပွားရေးလုပ်ငန်းတွေတက္ကသိုလ်တွေတော်တော်များများက online အစီအဝေးလုပ်တာတို့စတင်တာတို့အတွက် Zoom ကိုသုံးကြပါတယ်။အခုလို online ပေါ်မှာတွေ့ဆုံနိုင်တဲ့နည်းပညာဟာတယောက်နဲ့တယောက်လူချင်းမတွေ့နိုင်တဲ့အခြေအနေမျိုးမှာအင်မတန်အသုံးဝင်တယ်လို့ဗြိတိန်နိုင်ငံလန်ဒန်မြို့က LSE တက္ကသိုလ်မှာ Social Policy ဘာသာရပ်ကိုဘွဲလွန်တက်နေတဲ့မတ်အေးသီရီကျော်ကပြောပြပါတယ်။သူဆိုရင်တနင်္လာစီမှာရှိနေတဲ့အတန်းဖော်တွေနဲ့ Zoom ပေါ်မှာစုံပြီးစာချက်နေပါတယ်
။ငွေချင်းတွေတော်တော်များများကအဲကိုယ့်နိုင်ငံကိုပြန်သွားကြပြီဆိုတော့ပေါ့နော်။တယောက်တည်းစာချက်ရတာကနည်းနည်း depress ဖြစ်ကြတယ်လေပြီးတော့အပြင်းလည်းမထွက်ကြဘူးဆိုတော့အခုနောက်ပိုင်းကstudy retreat လေးတွေလုပ်ကြတယ်ဆိုတော့ဒီ study retreat ကတော့ပြောမယ်ဆိုလို့ရှင်ဒီ LSE ရဲ့ LSE life ဆိုတော့အကြောင်းအနေလုပ်ပြတာပေါ့နော်သူကပထမဦးဆုံးကအဲ့လိုမျိုးဒီ study retreat ဆိုပြီးတော့၃နိုင် section လေးတွေလုပ်ပြတယ်၃နိုင် section လေးတွေလုပ်ပြီးနေအဲ့ zoom ကနေတဆင်လုပ်တယ်ဆိုတော့အဲ့မှာမတူတဲ့ဌာနတွေအကုန်လုံးကနေပြီးတွေ့ကြတယ်ပေါ့နော်တွေ့ရင်တွေ့နေအဲ့၃နိုင် section လုပ်တာကတော်တော်လေး effective ဖြစ်တယ်အဲ့အဲ့ခါကျတော့သူတို့ကလည်း recommend ပေးရပေါ့နော်တငယ်ချင်းတွေစုပြီးတော့အဲ့လိုလုပ်လို့လည်းရတယ်ဆိုတော့ခုနောက်ပိုင်းကကျမတို့ကကိုယ်နဲ့အရင်ရင်းနှီးတဲ့တငယ်ချင်းတွေတောင်းပြီးတော့ပေါ့နော် subject တစ်ခုတည်းကိုဆွေးနွေးကြတာမျိုးမဟုတ်ပဲနဲ့ဒီကိုကနေပြီးတော့၃နိုင်ဟိုတစ်နိုင်တစ်နိုင်တစ်နိုင်စီလုပ်ကြတယ်ဆိုတော့ different subject ပေါ့နော်အဲ subject area တွေကမတူဒါပေမဲ့ကိုလုပ်ချင်တာကိုလုပ်နေကြတယ်ဒါပေမဲ့တခါတည်းအတူတူလုပ်နေကြတယ်ပေါ့အဲ့ချိန်မှာ zone ကနေပြီးတော့တယောက်ကနေပြီးတော့ organizer အနေနဲ့အဲနားချိန်လေးတွေပြီးတော့မဲ့အချိန်လေးတွေအဲ့လိုမျိုး timing လေးတွေလုပ်ပေးကြတယ်ပေါ့နော်တစ်လှည့်စီ volunteer ပေါ့ဒီနေ့ဆိုလို့ရှိရင်ကျွန်မကနေပြီးတော့ host အနေနဲ့ဒီ၃နိုင်ရေး facilitate လုပ်ပေးတာပေါ့နော်ဆိုတော့ကျွန်တော်တို့တကယ်ကြီးနေတယ်မှာဆိုလို့ရှိရင် Russia အားတို့အဲပြီးတော့ Taiwan တို့ India တို့အဲ့လိုမျိုးဟိုနိုင်ငံအသီးသီးမှရောက်နေတဲ့သူတွေအကုန်လုံးကနေပြီးတော့ပါတယ်ဆိုတော့3 4 5ရောက်ပေါ့ဆိုတော့မနှက်ဖြန်တော့တမျိုး section ကိုထပ်လုပ်မယ်ဆိုပြီးတော့ပြောထားကြသေးတယ်တော်တော်လေးလည်း effective ဖြစ်ပါတယ်ကျောင်းသားတွေအတွက်လေ
ပုံမှန်စာချက်နေတာမျိုးထက်ကိုအခုလိုမျိုး online ပေါ်ကနေပြီးတော့စာချက်တဲ့အတွက်ကြောင့်မဟုတ်လို့ပေါ့နော်ပို့ပြီးတော့စာတွေရောရတယ်လို့ထင်လား
ကျောင်းနေတယောက်ဒီသူလက်စာလုပ်နေတယ်ကိုလက်စာလုပ်နေတာကိုမြင်တဲ့အခါကျတော့လေဟို psychologically အရလည်းဒီတနည်းနည်းနဲ့အထောက်အကူဖြစ်တယ်လို့ထင်တယ်ဘယ်လိုပြောမလဲ balance ဖြစ်တာပေါ့နော်တရားဆက်ဆက်လုပ်တဲ့အခါတွေလည်းရှိတယ်ဒါပေမဲ့အဲ့လိုမျိုးဒီ retreat section လေးတွေတငယ်ချင်းတွေနဲ့လုပ်ပြီးတော့ဟိုဘယ်လိုပြောမလဲတရားနဲ့တရား emotionally နဲ့ supportive ဖြစ်တယ်လို့မျိုးဖြစ်တာပေါ့
ခုကျတော့ကျောင်းကြီးကလည်းပိတ်ထားတော့ဥမာကိုသိကျင်တဲ့အကြောင်းအရာပေါ့နော်ဟိုကိုရဲ့ဒီဟိုပါမောက္ခရင်းနဲ့ဆရာရင်းနဲ့ဆွေးနွေးကျင်တဲ့အကြောင်းအရာတွေရှိတယ်ဆိုရင်ရောဘယ်လိုမျိုးသူတို့နဲ့ဆက်သွယ်ပြီးတော့မေးလဲမေးခွန်းတွေဘာတွေရှိတယ်ဆိုရင်ရောမေးလို့ရလားချက်
အဲ့ဒါတော့ရတယ်မှာကျမတို့ LSC ဆိုလို့ရှိရင်ဒီ starting term ပေါ့နော်နှစ်ပတ်အလုံးမှာပြီးခါနေအလုံးမှာ online ဖြစ်သွားတာဆိုတော့အဲ့ဒီကလေးကနေပြီးတော့ဒီဆရာတွေနဲ့အဲ့ဒီ zoom နဲ့ပဲအဲ့ဒီလောက်ကြတာများတယ်ပေါ့နော်ဆိုတော့တော်တော်လေးလည်းအဆင်ပြေပါတယ်ပထမတစ်ပတ်လောက်ကတော့နည်းနည်းတော့ adjust လုပ်ရတာပေါ့ဒီ technical ဘိုင်းဆိုင်ရာအရာသိပြီးတော့မကျွမ်းကျင်တဲ့ဟာတွေရှိရောလေဒါပေမဲ့နောက်ပိုင်းကျတော့လည်းအဆင်ပြေသွားပါတယ်အခုဆိုလို့ရှိရင်လည်းဒီ revision တို့ဘာလို့ section တွေဒီ summer term ရောက်နေပြီဆိုတော့ကျမတို့ကစာမွဲရာသီဖြစ်နေပေါ့နော်အဲ့ဒါကျတော့ revision section တွေကိုအဲ့ zone ကနေလုတ်ပေးတယ်ဆိုတော့ဟိုအနည်းနည်း new normal တော့ဖြစ်နေကြပြီပေါ့နော်ဆိုတော့ဆရာဆရာမတွေနဲ့လည်းဒီကျောင်းမတက်ရဘူးဆိုပေမဲ့ physically တော့မတွေ့ရတာလည်းပဲရှိတယ်ဟိုအနီးလေးမှရှိနေတာပေါ့ဟိုဒီတစ်ခုခုဆိုလို့ရှိရင်လည်းအာ book လုပ်လိုက်လို့ရှိရင်ဟိုတွေ့ကျင်တဲ့အချိန်မှာတွေ့လို့ရတယ်ပေါ့နော်သူတို့အားတဲ့အချိန်ကလည်းပိုက်ဖို့တော့လိုတာပေါ့ဒါပေမဲ့ညာတော့အဖြစ်ကတော့ zoom နဲ့အခုကဆက်သွယ်ကြတာများတယ်ဆိုတော့အဲ zoom 3ဖြစ်တယ်ဒါဆိုတချို့ဆရာမတွေလည်း skype တို့ပါလို့လုပ်ဖြစ်ပါတယ်ဒါပေမဲ့ဒီ zoom ကကြတော့အများကြီး join လို့ရတယ်ဆိုတော့အဲ့ဒါကတော့ပိုပြီး3ဖြစ်တယ်ပေါ့နော်
ညီမဆဆောကပြောလို့တို့ပေါ့နော်ဟိုဆရာတွေနဲ့အဲ့လိုမျိုး online ပေါ်ကနေ Zoom နဲ့တွေ့ဖို့အတွက်အစာပိုင်းမှာလုပ်တဲ့အခါမှာအခက်အခဲလေးတွေရှိတယ်အထူးသဖြင့်ဒီပြည်ပြပိုင်းဆိုင်ရာအခက်အခဲလေးတွေရှိတယ်ဆိုတော့ဘယ်လိုမျိုးလဲဆိုတာလည်းနည်းနည်းဟိုရှင်းပြပါလားချက
်ဒီဘယ်လိုပုံစံလုပ်တယ်လဲဆိုတာကိုနည်းနည်းအထာမကြတဲ့ဟာပေါ့ဥပမာဆိုလို့ရှိရင်ဒီမေးမယ်ဆိုလို့ရှိရင်ဘယ်လိုမေးမလဲပေါ့နော်ဆိုတော့ဆက်ဆက်ချင်းမှာကျတော့အဓိကတော့အဲ့အသားမကြတာပေါ့အ
မ American အစိုးရဆိုရင်ပေါ့နော်တို့ဒီအစိုးရအဲယုံဝန်တန်းတွေကိုဒီ zoom နဲ့အစည်းအဝေးတွေဘာတွေမလုပ်ပါနဲ့ဆိုပြီးတော့မှညွှန်ကြားတဲ့အထီးရှိတယ်ဘာလို့ဆိုတော့ဟိုလုံခြုံရေးနဲ့ပတ်သက်လို့ပေါ့နော်ဆိုတော့အဲ့ဒါအပေါ်မှာရောညီမစိုးရင်လား
ကျွန်တော်တို့ကကြတော့ဟိုလုံဝန်းခွင့်မှာရှိနေတဲ့သူတွေမဟုတ်တော့လေးမှာအဲ့ဒါကကြတော့သိပြီးတော့ခေါင်းနဲ့မထည့်ဖြစ်ဘူးပေါ့နော်ကိုကတော့ရိုးရိုးပဲတွေးတဲ့ចောင်းသားမို့လို့လာတော့မသိဘူးအဲ့လောက်ထိလည်းအရန်အေးကြီးတဲ့ကိစ္စရတဲ့လည်းဆွေးနွေးနေရလည်းမဟုတ်ဘူးဆိုတော့လေသိပြီးတော့အဲ့ဒီအပေါ်မှာတော့အခက်ခဲရှိရတယ်လို့မထင်အောင်
ဗြိတိန်နိုင်ငံလန်ဒန်မြို့က LSE တက္ကသိုလ်မှာ social policy ဘာသာရပ်ကိုဘွဲလွန်တက်နေတဲ့ my a theory ချော်ဖြစ်ပါရဲ့ရှင်။သူတို့လိုဘွဲလွန်တက်နေကြသူတွေတက္ကသိုလ်ကျောင်းတွေပိတ်ထားပေမဲ့ဤပညာကျေးဇူးကြောင့် online ပေါ်မှာစုံပြီးတော့ဆက်ပြီးပညာသင်နိုင်ကြသလို COVID-19 ရောဂါကြောင့်ကျောင်းပိတ်ထားတဲ့မူလာရန်အလဲရန်အထက်တန်းကျောင်းတော်တော်များများကလည်းကျောင်းသူကျောင်းသားတွေကို online ကနေစတင်ပေးနေကြပါရဲ့ရှင်။ကျွန်မဆုမြတ်ပါမှာ
ခုဆက်ပြီးတရင်အချင်းချုပ်ကိုတင်ပြပေးပါပါ။ဗိုလ်တခုနေမှာကမ္ဘာတလွှာကိုရိုနာဗိုင်းရပ်စ်ကရောဂါအခုဆက်ခံရသူက၄သန်း၃သိန်းကျော်ရှိနေပြီဖြစ်ပြီးသေဆုံးရသူက၃သိန်းနီးပါးရှိနေပြီလို့ American ချစ်ဆိုင် John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ဒီရောဂါအခုဆက်ခံရသူအများဆုံးနဲ့သေဆုံးမှုအများဆုံးဖြစ်နေတဲ့ American နိုင်ငံမှာသေဆုံးရသူက8,300ကျော်နေပါပြီ။ Russian နိုင်ငံမှာတော့ဗိုလ်တဖူးနေမှာပဲပုဆက်ခံရသူကနောက်ထပ်1000ကျော်ရှိနေပြန်ပြီလို့ရုရှားတာဝန်ရှိသူတွေကသတင်းထုတ်ပြန်ပါတယ်။ဂျာမနီနိုင်ငံမှာကုန်းတွင်းပိုင်းနယ်စပ်ခိတ်တွေမှာထားတဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါဆိုင်ရာစစ်ဆေးမှုတွေကိုရှေ့လာလေလောက်မှာရပ်ဆိုင်းပြစ်တော့မယ်လို့ဂျာမနီပြည်ထောင်စုဝန်ကြီးဟော့စ်ဇီဂိုဗာကဗိုလ်တဖူးနေမှာပြောပါတယ်။ဂျာမနီနိုင်ငံနေနဲ့ဂျူနာလေလောက်မှာဥရောပတလွှာလွတ်လပ်စွာသွားလာခွင့်ပေးဖို့သတ်မှတ်ထားတာဖြစ်ပြီးပြန်တဲ့လူဇင်ဘတ်ဆွစ်ဇလန်နဲ့ဩစတြေးလျနိုင်ငံတွေနဲ့ဆက်ဆက်နေတဲ့နေဆက်ဂိတ်တွေကိုစနေနေ့မှာပြန်ဖွင့်မယ်လို့ပြည်ထောင်ဝန်ကြီးကပြောပါတယ်။မြန်မာနိုင်ငံတွင်းကလူခွင့်အခြေအနေတွေတိုးတက်လောင်းအရေးယူဆောင်ရွက်ပေးဖို့အတွက်နိုင်ငံတကာလူခွင့်အဖွဲ့64ခုကပူးတွဲပြီးအမေရိကန်နိုင်ငံချန်ဝန်ကြီးမိုက်ပွန်ပီယိုကိုတိုက်တွန်းတောင်းဆိုထားတဲ့အိတ်ဖွင့်ပေးစာတစ်စောင်ပေးပို့လိုက်ပါတယ်။မြန်မာနိုင်ငံမှာအစိုးရနဲ့စစ်တပ်ကတိုင်းဒေသနဲ့လူနည်းစုဘာသာဝင်တွေရဲ့အခွင့်အရေးတွေကိုချိုးဖောက်နေမှုတွေရဆိုင်သွားစီဖို့အတွက်အမေရိကန်အစိုးရအနေနဲ့တန်တမန်ရေးရဖိအားပေးဖို့ပါရှိပါတယ်။လူခွင့်အဖွဲ့64ဖွဲ့ကိုစား American Jewish World Service ကထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဥစဉ်ဂျုံလာထဲမှာဒုံရှာကျွန်းအခြေဆိုင်စခန်းမှာပြုလုပ်နေကြစီးရေးလက်ကျင့်မှုကိုအစီအစဉ်တိုင်းလှုပ်ဆောင်သွားမယ်လို့ထိုင်ဝမ်ကမ်းခြေဆောင်တပ်ကမေလ12ရက်နေ့မှာကြေညာပါတယ်။အလားတူပဲတရုတ်ပြည်သူလွတ်မြောက်ရေးတပ်မတော် PLA ကလည်းထိုင်ဝမ်အုပ်ချုပ်တဲ့ဒုံရှာကျွန်းကိုကျူးကျော်သိမ့်ပတ်တဲ့ပုံသဏ္ဍာန်နဲ့လာမယ့်ဩဂုတ်လအတွင်းမှာတောင်တရုတ်ပင်လယ်ပြင်ထဲမှာကြီးမားတဲ့ဆေးလေ့ကျင့်မှုလုပ်ဖို့ပြင်ဆင်နေတယ်လို့လည်းတနင်္လာနေ့ကသတင်းတွေထွက်ပေါ်လာပါတယ်။ချစ်စပရင်းနေမနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်။ကျွန်မခင်ရသက်ပ
ါ This program has come to you from the Voice of America, Washington.